ရှင်နေပြုလုပ်တဲ့ကုသိုလ်များနဲ့ဆက်ပြီးတော့ဘုန်းကြီးအနုမောဒနာတရားဟောကြားပြီးရှင်ဆက်ချအမြတ်တမ်းပေးဝေခြင်းကိစ္စကိုဆောင်ရွက်ပေးမယ်။သာသနာတော်နှစ်2558ခုနှစ်ကောဇာတက္ကရ1385ခုနှစ်တထင်းကျော်လာဆန်း10ရက်ခရစ်နှစ်2013ခုနှစ်အောက်တိုဘာလ14ရက်တနင်္လာနေ့မှာစကိုင်းတောင်ရုံမြတ်ဆက်ကြအကြောင်းတိုက်တို့လာရောက်ပြီးကုသိုလ်ပြုကြတဲ့ကုသိုလ်ရှင်များကရန်ကုန်မြို့ကမာယုမြို့နဲ့မာဆိုရှယ်လန်းအမှတ်40မှာနေထိုင်တဲ့ဒေါက်တာဦးမောင်မောင်ဦးဒေါ်ဆန်းဆန်းအေးသားဖြစ်သူမောင်အောင်ဖုံးမောင်ထလင်းမိသားစုတို့ဖြစ်ပါတယ်မိမိတို့မိသားစုကဒေါက်တာဦးမောင်မောင်ဦးရဲ့အသက်60နှစ်ပြည့်မွေနေ့မင်္ဂလာကိုကြောင်းပြုပြီးတော့မြတ်ဆက်ကြအကြောင်းတိုက်တို့လာရောက်ပြီးတန်ဃာတော်340ကျော်တို့အားအာယုံစွမ်းများဆက်ကပ်လူတန်းခြင်းတန်ဃာတော်340ကျော်တို့အားနေစွမ်းများဆက်ကပ်လူတန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုစီပူအားထုတ်ပြုလုပ်တယ်နာယကဆရာတော်6ပါးတို့အားလည်းတစ်ပါးတစ်ပါးလျှင်နေစဉ်မတန်တိုင်နာဤတန်ရာဤတအုပ်စီဆက်ကပ်လူတန်းခြင်းဈေးပရိသပင်ဖြစ်နဝကမ္မ5000ကျက်တံဝတ္ထုများလူတန်းခြင်းပညာရေးပရိသပင်ဖြစ်5000ကျက်တံဝတ္ထုများလူတန်းခြင်းမြတ်စွာဘုရားမာနကဆရာတော်အားလည်းဝါစုသင်္ကန်း5000ကျက်တံဝတ္ထုပစ္စည်းများနဲ့ဒဏ်ရာရီတအုပ်လူတန်းခြင်းဆိုတဲ့ဒါနာကောင်းမှုသီလရှင်ဆရာလေးများနဲ့ကျောင်းတိုက်အတွင်းရှိယောဂီသူတော်စင်တို့အားလည်းကြေမွေးအပ်ခံခြင်းဆိုတဲ့ကုသိုလ်ကောင်းမှုတရဏဂုံသုံးပါးနဲ့တကောသီလတော်မြတ်ကိုခံယူဆောက်တည်ကျင့်သုံးခြင်းဆိုတဲ့သီလကောင်းမှုဘုရားရှင်ရဲ့ရွှေနှုတ်တော်တွေပရိတ်တရားတော်မြတ်ကိုနာယူရခြင်းဆိုတဲ့ဘာဝနာကောင်းမှုဒီလိုကောင်းမှုမျိုးစုံကိုပြုလုပ်တယ်အကြောင်းရင်းခန္ဓာကဝိနည်းမင်္ဂလာကိုကြောင်းပြုပြီးတော့ပြုလုပ်တယ်အဲ့တော့ယနေ့ကုသိုလ်ပြုကြတဲ့ဒေါက်တာဦးမောင်မောင်ဦးဒေါ်ဆန်းဆန်းအေးမိသားစုတို့ကမိမိတို့အနေနဲ့လူပုံလူဘဝလာပြီးတော့လူဖြစ်တဲ့အခါဘုရားရှင်ရဲ့တွေ့ကြုံခဲ့တဲ့သာသနာတော်ကြီးနဲ့တွေ့ကြုံတဲ့အခါဗုဒ္ဓဘာသာဝင်မိဘနှစ်ပါးရဲ့အယိတ်အဝါသာအောင်မှာမွေးဖွားပြီးတော့မိမိတို့ဗုဒ္ဓဘာသာဝင်အဖြစ်ခံယူကွန့်ကြုံတဲ့အခိုင်မှာဒီဘဝဒီခန္ဓာချုပ်ငြိမ်းအောင်တရားဘာဝနာတွေကိုကြိုးစားအားထုတ်ရမယ်ပေါ့တကယ်လို့မြတ်ပါရမီနုနယ်ခဲ့လို့ဒီဘဝဒီခန္ဓာမချုပ်ငြိမ်းနိုင်ဘူးဆိုရင်လည်းပါရမီကုသိုလ်တွေနှလုံးသားထဲမှာပြည့်ဝဖို့ဒါအရေးကြီးတယ်ဒါကြောင့်ဘုန်းကြီးကပါရမီကုသိုလ်ဆိုတဲ့ခေါင်းစည်းနဲ့တိုင်းနာကျင့်သုံးပွဲရာတရားအနုမောဒနာတရားဟောကြားပေးမယ်ဒီတရားကိုနာယူရလို့ရှိရင်ဒါနာပြုတာချင်းအတူတူသီလစောင့်တည်တာချင်းအတူတူဘာဝနာပွားများတာချင်းအတူတူဖျားရှိကိုမေတ္တာပွားတာချင်းအတူတူကျန်တဲ့ကုသိုလ်လုပ်ငန်းတွေလုပ်တာအတူတူတဝူသောပုဂ္ဂိုလ်အတွက်ပါရမီကုသိုလ်ဖြစ်သွားနိုင်တယ်တဝူသောပုဂ္ဂိုလ်အတွက်ကြပါရမီမမြောက်ဖဲနဲ့ရိုးရိုးကုသိုလ်ပဲဖြစ်သွားနိုင်တယ်။ဒါလေးတွေကိုသိစေခြင်းလို့ဘုရားသာသနာတော်နဲ့တွေ့ကြလူလာဖြစ်ကြဒီဘဝဒီခန္ဓာจุတန်းဝင်အောင်ကြိုးစားမယ်။တကယ်လို့များจุတန်းမဝင်သေးဘူးဆိုရင်ပါရမီကုသိုလ်တွေပြည့်နေလို့ရှိရင်တန်ត្រာဆိုတာတိုသွားမှာပါ။ဒါကြောင့်မို့ဘာကိုပဲလှုပ်လှုပ်ပါရမီမြောက်တဲ့ကုသိုလ်ဖြစ်ဖို့အတွက်ဘုန်းကြီးကပါရမီကုသိုလ်ဆိုတဲ့ခေါင်းစည်းနဲ့ဟုတ်ပြီမေပေါ့အဲ့တော့ပါရမီကုသိုလ်ဆိုတာဘာကိုပြောတာလဲဒါလေးသိဖို့လိုအပ်တယ်ပေါ့ဘုန်းကြီးတို့ရန်ကုန်မြို့ပဇွန်တောင်တပြေကံပရိကြီးနေတရတေကျန်းကိုပြုခဲ့တဲ့တပြေကံဆရာတော်ဘုရားကြီးအဘိဓိဇမာရတာဂုရုဆရာတော်ဘုရားကြီးကပါရမီရဲ့အဓိပ္ပာယ်ကိုမြန်မာစကားပြေလေးနဲ့မိန့်ထားတာရှိတယ်ပေါ့ဘာလဲဆိုတော့ပါရမီဟူသည်တဲ့မိမိကောင်းကျိုးအတွက်ငဲကွက်လူလာခြင်းမရှိပဲမိမိရဲ့ကျိုးအတွက်ငဲကွက်လူလာခြင်းမရှိပဲအများကောင်းကျိုးအတွက်တော်လကောင်းပ တန္တရာမှလွတ်မြောက်ရေးအတွက်တော်၎င်းပြုလုပ်အပ်သောဒါနစသောကောင်းမှုများပင်ဖြစ်သည်လို့ဒါမျိုးလေးရေးထားခဲ့တယ်ဆုံးပါခဲ့တယ်ဆိုလိုရင်ဘာလဲဆိုတော့နံပါတ်1ပါရမီမြောက်တဲ့ကုသိုလ်ဆိုတာအများကောင်းကျိုးအတွက်ဒီစေတနာဒီရည်ရွယ်ချက်နဲ့ပြုလုပ်ရတယ်နံပါတ်2တန္တရာမှလွတ်မြောက်ရေးအတွက်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရေးအတွက်ဒီရည်ရွယ်ချက်နဲ့ပြုလုပ်ရတယ်ဒါဆိုရင်ပါရမီမြောက်တဲ့ကုသိုလ်ဖြစ်သွားတယ်ပါရမီမြောက်တဲ့ကုသိုလ်ဖြစ်လို့ရှိရင်နိဗ္ဗာန်ချမ်းသာအထိမျက်မှောက်ပြုစေနိုင်တယ်နိဗ္ဗာန်ချမ်းသာနဲ့ဒီကုသိုလ်ရဲ့အကျိုးတရားအဆုံးသတ်သွားနိုင်တယ်တကယ်လို့များကိုကျိုးအတွက်ရှေ့ရှုတယ်ကုသိုလ်ပြုတယ်စီးပွားရေးတက်ဖို့ကုသိုလ်ပြုတယ်ကျန်းမာရေးကောင်းဖို့ကုသိုလ်ပြုတယ်အရာရာအဆင်ပြေဖို့ယာတုတက်ဖို့ကိုယ်ကျိုးအတွက်ရှေးရှုလုပ်တဲ့ကုသိုလ်ရိုးရိုးကုသိုလ်လို့ခေါ်တယ်ပါရမီမမြောက်ပါနောက်ပြီးတော့32ပုံထဲမှာလူဖြစ်ရင်လည်းပဲထိတ်တန်ဖြစ်ကျင်တယ်နောက်ဘဝနဲ့နှစ်ပြည့်ရောက်ပြီးတော့ချမ်းသာမျိုးစုံခံစားကျင်တယ်ဒီလိုဘုံဘဝထဲမှာချမ်းသာမျိုးစုံကိုတောင်းတတယ်ဆိုရင်ဒါဟာတန်တရာမှလွတ်မြောက်ရေးအတွက်နိဗ္ဗာန်ချမ်းသာအတွက်မဟုတ်ဘဲနဲ့တန္တရာထဲမှာ32ပုံထဲမှာခံစားခြင်းစိတ်နဲ့ပြုတယ်ဆိုရင်ဒါရိုးရိုးကုသိုလ်လို့ခေါ်ရတယ်။ဒါကြောင့်ဆရာတော်ကြီးကပါရမီဟူသည်ကိုကျိုးအတွက်ငဲ့ွက်ခြင်းမရှိပဲငဲ့ွက်လိုလားခြင်းမရှိပဲနဲ့အများကောင်းကျိုးအတွက်တော်၎င်းတန္တရာမှလွတ်မြောက်ရေးအတွက်တော်၎င်းပြုအပ်သောဒါနစသောကောင်းမှုများပင်ဖြစ်သည်လို့ဒါမျိုးမိန့်ကြားခဲ့တာ။ဒါဘုန်းကြီးတို့လေဒီဆရာတော်ဘုရားကြီးဥတ္တမပုရိသဒီပဏီထဲမှာကျမ်းဂန်ထဲရထုံထုပ်ရေးတဲ့စကားနဲ့တစ်ချက်တည်းကြာတာပါပဲလေဒီဆရာတော်ကြီးကလည်းပဲဘာကုသိုလ်ကိုပဲလှုပ်လှုပ်ပါရမီမြောက်တဲ့ကုသိုလ်ဖြစ်ခြင်းလို့ရှိရင်និခမ္မဓာတ်ကလေးဖြည့်ဆွတ်ပါនិခမ္မဓာတ်ကလေးကိန်းအောင်အောင်ကြိုးစားပါဒါနာပဲလှုပ်လှုပ်သီလပဲစောင့်တီးစောင့်တီးဝေယဝေစာပဲလှုပ်လှုပ်ဈေးပဲရောင်းရောင်းនិခမ္မဓာတ်ကလေးဖြည့်ဆွတ်ပါနိခမတက်ဖြည့်ဆွတ်လို့ရှိရင်လုံးသမျှကုသိုလ်ဟာပါရမီမြောက်တဲ့ကုသိုလ်ဖြစ်တယ်တဲ့ဒီစကားကလည်းတထက်တယ်နိခမဆိုတာဘာလဲဆိုတော့ကာမဒေါသဘဝဒေါသနိခမနာလက္ခဏံနိခမံတဲ့သူလည်းအချက်နှစ်ချက်နံပါတ်1ကာမဆိုတဲ့တဏှာမှထမြောက်လိုတဲ့သဘောနံပါတ်2ဘဝဆိုတဲ့32ပုံကထမြောက်ခြင်းတဲ့သဘောဒီသဘောလေးနဲ့ဖြည့်ဆွတ်ပြီးတော့နိခမတက်ကလေးနဲ့ဖြည့်ဆွတ်ပြီးတော့ကုသိုလ်လုပ်ရင်တဲ့ပါရမီမြောက်တဲ့ကုသိုလ်ဖြစ်ပါတယ်အဲ့တော့ဒေဒီဆရာတော်ကြီးရဲ့အဆိုမိန့်နဲ့စာပေလာတဲ့အဆိုမိန့်နဲ့တပြေကံဆရာတော်ကြီးရဲ့အဆိုမိန့်နဲ့ပေါင်းဆက်ကြည့်ရင်ပါရမီကုသိုလ်ဆိုတာရည်ရွယ်ချက်နှစ်မျိုးနဲ့ပြုတဲ့ကုသိုလ်ကိုခေါ်ရပါတယ်ကဲအလုံးလှုပ်ချပြီးတော့လိုက်ဆိုလိုက်အများကောင်းစားကျိုးလိုလားစိတ်ထားနဲ့သာလှုပ်ဆောင်ပါအများကောင်းစားကျိုးလိုလားစိတ်ထားနဲ့သာလှုပ်ဆောင်ပါတန်တရာဝဘဝညို့လွတ်ဖို့ရန်သာရည်မှန်းပါတန်တရာဝဘဝညို့လွတ်ဖို့ရန်သာရည်မှန်းပါပါရမီတက်ကုသိုလ်မြတ်ဆက်ဆက်ဖြစ်တော်မှာပါရမီတက်ကုသိုလ်မြတ်ဆက်ဆက်ဖြစ်တော်မှာဒါကြောင့်ပါရမီကုသိုလ်ဖြစ်ဖို့သိပြီးတော့အရေးကြီးတယ်ပေါ့ဘုန်းကြီးတို့ဥပမာအဖြစ်ဘုန်းကြီးတို့တောနေဒီမြို့တဲတွေမှာကိုယ့်ရဲ့ရှေ့ကိုတပြည့်စည်လဲကြတယ်ဆရာလေးတွေကိုယ့်ရဲ့အကြောင်းကိုယ့်ရဲ့ကျောင်းဝင်းရဲ့ရှေ့မှာတပြည့်စည်လဲကြတယ်မိမိတို့ယနေ့ဆွမ်းတကာဓမ္မတွေလေတပြည့်စည်လဲတဲ့ကုသိုလ်လေးတွေလှုပ်ဖူးကြမှာပဲအဲ့တော့တပြည့်စည်လဲတာနဲ့ဆက်ပြီးတော့ငွေတပြားတစ်ချက်မှမကုန်မင်းနဲ့ပါရမီကုသိုလ်ဘယ်လိုဖြစ်တယ်လဲရိုးရိုးကုသိုလ်ဘယ်လိုဖြစ်သွားတယ်လဲဒါလေးကိုဘုန်းကြီးကဥပမာပေးပြီးတော့ရှင်းလင်းပေးတယ်ဘုန်းကြီးတို့အမျိုးကောင်းသမီးတယောက်အမျိုးကောင်းသားတယောက်အိမ်ရှိမှာအိမ်တွင်ထဲမှာတပြည့်စီလှဲတယ်ရေဖြန်းပြီးတော့လှဲတယ်ဘလို့ရည်ရွယ်ချက်နဲ့လဲအားလုံးဖုန်နေထားပြီးတော့ကျန်းမာရေးမပြတ်ကြပါစေနဲ့အားလုံးစိတ်အနှောက်အယှက်မဖြစ်ကြပါစေနဲ့က ရေလေးဖြန်းပြီးတော့ဒီပြည့်စည်လဲတယ်လဲတဲ့အချိန်မှာလည်းပဲအိရှိယဆုံးခံကြွားတော်တဲ့တန်ဃာတော်ရှင်မြတ်တည်းကိုစိတ်နဲ့ပါကြည်လင်လန်းဆန်းကြပါစေစိတ်ချမ်းသာကိုချမ်းသာနဲ့ဆုံးခံကြွားနိုင်ကြပါစေအိရှိမှလာပြီးတော့အလူခံတဲ့ဆရာကြီးဆရာလေးတွေရှင်းလင်းပြီးတော့နေတဲ့မြေပြင်ပေါ်မှာရှောက်လန်းသွားတဲ့အခါကိုစိတ်နဲ့ပါကြည်လင်ကြပါစေမေတ္တာတွေမေတ္တာတွေနောက်ပြီးတော့ကိုအိမ်ရှိရဖြစ်သွားဖြစ်လာလို့တဲ့လှူသားပြည်သူတွေအလုံးစိတ်ချမ်းသာကြပါစေဖုံမမွန်ကြပါစေနဲ့ရေလေးဖြန်းပြီးတော့တပြည့်စီလေးလဲတယ်အဲ့တော့ကိုအိမ်မှာလာတဲ့ဧည့်သည်တွေတန်ရှင်းကြည်လင်ကြပါစေဒီစိတ်လေးနဲ့လဲတယ်အဲ့တော့ဒီစိတ်နဲ့လဲလို့ရှိရင်ဘာဖြစ်အားမှမပါဘူးရိုးရိုးလေးလဲတယ်ပေါ့အတိညာဉ်လေးဦးစီးပြီးတော့လဲတယ်အဲ့ဒီအချိန်မှာဘုန်းကြီးတို့ဘာဖြစ်သွားတယ်လဲအဲ့ဒီအချိန်မှာမေတ္တာတရားတွေဒီပြည့်စည်လဲရင်လည်းအလုံးချမ်းသာစေခြင်းနဲ့စိတ်အဲ့တော့အလင်းရောက်လာလို့ရှိရင်အမောင်ဆိုတာကင်းပြောက်ရတဲ့ထုံးစံရှိတယ်လို့နှလုံးသားထဲမှာဒီပြည့်စည်လဲရင်လည်းမေတ္တာတရားတွေကိန်းဝတ်နေပြီဆိုရင်လောဘဒေါသတွေနည်းနည်းပါးပါးပျောက်ပျောက်သွားတယ်အဲ့တော့လောဘတွေနေရာနေပါဒီလိုပဲပေါ့ဒီပြည့်စည်လဲတာကိုအကြောင်းပြုပြီးဘာလုပ်ငန်းကိုပဲလုပ်လို့ဒီလိုမေတ္တာတရားလေးနဲ့လှုပ်ပြီးဆိုရင်နှလုံးသားထဲမှာလောဘတွေနေနေနေနေသွားနေရာနေပါပါပါပါသွားပါရနေကုန်သွားပြီဆိုရင်ဒါနိဗ္ဗာန်ကိုမျက်မှောက်ပြုတာနိဗ္ဗာန်ဆိုတဲ့နာမည်ကနိဝါဏနိဝါဏအနေဝါကိုဘာတချိုက်ပြုပြီးဘာတချိုက်တလုံးအပေါ်ဆောင်လိုက်လို့ရှိရင်နိဗ္ဗာန်နိဗ္ဗာန်လို့မြန်မာမှုပြုပြီးတော့ခေါ်ကြတာဗမာလိုပါလဲဆိုတော့တဏှာကုန်တဲ့နေရာကိလေသာကုန်တဲ့နေရာကိုနိဗ္ဗာန်လို့ခေါ်တယ်ကိလေသာတွေများနေလောဘတွေကြီးနေနိဗ္ဗာန်နဲ့ဝေးတာပဲအဲ့တော့တပြည့်စည်လဲနေတဲ့မျိုးကောင်းသမီးတယောက်မျိုးကောင်းသားတယောက်သီလရှင်ဆရာကြီးဆရာလေးတစ်ပါးကိုရင်လေးတစ်ပါးဒီလိုမေတ္တာနဲ့လဲနေလောဘတွေနည်းသွားမယ်ပါးသွားမယ်ပါးသွားလို့ကုန်ပြီဆိုရင်နိဗ္ဗာန်မျက်မှောက်ပြုတော့တာအဲ့တော့ကုန်ဖို့ဆိုတာတပြည့်ပြည့်နည်းဖို့ရည်ကြီးတယ်ပါးဖို့ရည်ကြီးတယ်နည်းပါပြီးမှကုန်သွားတာဒါကိုပါရမီကုသိုလ်လို့ခေါ်ရတယ်ဒီပါရမီကုသိုလ်ကနိဗ္ဗာန်ချမ်းသာနဲ့အဆုံးသက်ပါတယ်။ဒါလေးတွေဟာသိပြီးတော့အရေးကြီးတယ်။ငွေပြားချစ်ချက်မှမကုန်မင်းနဲ့ပါရမီကုသိုလ်မြောက်အောင်လုပ်လို့အများကြီးရှိတယ်။ငါတို့ကချမ်းမှမချမ်းသာတာဒါမျိုးတွက်เสียမလိုပါဘူး။မိမိတို့စိတ်ထားတက်တယ်တရားတွေနားတယ်။စာပေတွေဖတ်တယ်။မသိရင်ဆွေးနွေးတယ်။ဒီလိုနည်းနဲ့ဘုန်းကြီးတို့စိတ်ထားလေးတွေပြင်ပြီးဆိုရင်နှလုံးသားထဲမှာလောဘလေးတွေနေနေပါပါပါပါသွားနေပြီးတော့တဖြည်းဖြည်းနဲ့နေပါရတယ်ကုံသွားတဲ့ချင်းရောက်ရင်ရဟန္တာဖြစ်ပြီးပရိနိဗ္ဗာန်စံတယ်လို့ဒီလိုခေါ်ရတာပါအဲ့တော့နှလုံးသားထဲမှာလောဘတွေဒေါသတွေကိလေသာတွေကိုနေရာယူခွင့်မပေးဘဲနဲ့မေတ္တာတကြီးတွေစားထိုးတာဒီလိုလုံနည်းကိုပဲနိခမ္မတက်ဆွတ်လုတ်တယ်ဒေရီဆရာတော်ဘုရားကြီးကဒါမျိုးမိတ်တယ်တပြေကံဆရာတော်ကြီးကအများကောင်းကျိုးအတွက်တန္တရာမလွန်မြောက်ရေးအတွက်ဣဒံမေပုံညာနိဗ္ဗာန်တပစ္စယောတုဒီကုသိုလ်ဒီစေရနာဟာခန္ဓာဆင်းရဲချုပ်ငြိမ်ရဲ့နိဗ္ဗာန်ရောက်ကြောင်းထောက်ပံ့ဖြစ်ပါစေ32ပုံထဲမှာမခံစားခြင်းဘူးနိဗ္ဗာန်ချမ်းသာဒီအိုနာတေရေးဆင်းရဲပြီးတည်းလွတ်မြောက်ခြင်းတဲ့စိတ်ဆိုတာ32ပုံထဲကလွတ်မြောက်မှာဖြစ်တာဒီ32ပုံထဲကလွတ်မြောက်လို့တဲ့စိတ်ဆိုတာနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုလို့တဲ့စိတ်အဲ့ဒီလိုရည်ရွယ်ချက်နှစ်မျိုးနဲ့ကုသိုလ်ဆိုရင်ပြုတဲ့ကုသိုလ်ဟာပါရမီမြောက်တဲ့ကုသိုလ်လို့ဒီလိုခေါ်ရပါတယ်ဘုန်းကြီးတို့ရိုးရိုးကုသိုလ်ဘလို့ဖြစ်မလဲဒီပြည့်စည်လဲတဲ့မျိုးကောင်းသားမျိုးကောင်းသမီးလေးကိုပြန်ပြီးတော့ဥပမာပေးမယ်ဒီပြည့်စည်တော့လဲတာပဲဘလို့လဲလဲအဖေစူမကြောက်လို့အမေကပြောခံရမှဆိုးလို့ပဝန်ကျင်ကအိမ်ရှိမှအမိုက်တည်နဲ့ပြင်းလိုက်တာမင်းငိုခံရမှဆိုးလို့ဒီလိုဖီအားမျိုးစုံနဲ့လုပ်တယ်အဲ့ဒီဖီအားတွေဟာဒေါသတရားလို့ခေါ်ရတယ်အဘိဓမ္မာသဘောတရားအရဒါမှမဟုတ်တပြည့်စီလဲလို့ရှင်အသားရည်လှတဲ့နောက်ဘဝရုပ်ရည်ချော်မော်တဲ့လှခြင်းလို့အသားရည်ကြည်လေခြင်းလို့တပြည့်စီလဲတယ်လောဘတွေဖြစ်သွားတာအဲ့တော့လောဘတွေဝန်းရံနေတယ်ဆိုလို့ရှင်လောဘဒေါသကုန်ရာနိဗ္ဗာန်လို့ပြောတော့သူ့မှာတပြည့်စီလဲတဲ့လောက်ကိုလုံရင်ကုသိုလ်လုပ်တယ်လို့တော့မြင်ရတာပဲဒါပေမဲ့လောဘဒေါသတွေရဲ့တိုးနေတယ်ဆိုတော့နိဗ္ဗာန်နဲ့ဝေးဝေးဝေးဝေးသွားတယ်ဒါကိုတန်ត្រာရှည်စေတဲ့ကုသိုလ်လို့ဒီလိုခေါ်ရပါတယ်ဒါလေးတွေကဘုန်းကြီးတို့တတိထားပြီးတော့ကြည်ရပါတယ်အဲ့တော့တာမင်ညာပုဂ္ဂိုလ်ကတော့သူလဲတပြည့်စီလဲတာကုသိုလ်ရတာပေါ့ကိုလဲတပြည့်စီလဲတာကုသိုလ်ရတာပေါ့ဒီလိုပဲပြောကြမှာတော်တော်ဘုန်းကြီးတို့ပါရမီမြောက်မမြောက်ဆိုတာခုနကစံချိန်လေးနဲ့တ တင်ကြည့်ရပါတယ်။ကဲအားလုံးပြန်ဆိုရအောင်။အများကောင်းစားကျိုးလိုလားစိတ်ထားနဲ့သာလှုပ်ဆောင်ပါ။တန်တရာဝုဘဝညုလွတ်ဖို့ရန်သာရည်မှန်းပါ။ပါရမီတက်ကုသိုလ်မြတ်ဆက်ဆက်ဖြစ်တော်မှာယနေ့တခါကြီးဥမောင်းမောင်းမိမိရေနသာနာကြီးယောဂဆေယုံမှာနှစ်ပေါင်း9နှစ်ခံဝန်းကျင်ခန့်အမှုထမ်းခဲ့တယ်ခုဆိုလို့ရှင်မိမိနေရာကိုစားထုတ်ဖို့ဆရာဝန်နေဒီနာကြီးယောဂဆေယုံကိုဘယ်သူမှလာကျင်စိတ်မရှိဘူးဒီနေရာပုံမဲ့ဆိုရင်တချို့ကယာဓုကထွက်မယ်ဒီလိုတောင်ပြောကြတယ်အဲ့တော့မိမိဘယ်သူမှမလုံးချင်တဲ့နာကြီးယောဂဆေယုံမှာခွေစိတ်ကုသပြီးတော့နှစ်ကိုနှစ်ဝန်းကျင်လောက်လှုပ်ခဲ့တယ်ဘဝကိုမြုံနှံခဲ့တယ်အခုအငြင်းစားယူတဲ့အထိဒါတွေကသူများမလှုပ်ချင်တဲ့အလုပ်အလုံးနာယီယောဂတွေဆိုတာသူတို့ထံကဘာမှလက်လာပါမြုပ်ကိုလို့မရဘူးဖြစ်နိုင်ရင်ကိုကတောင်အိတ်ဆိုင်ပေးရအောင်ပါဒီလိုနေရာမျိုးမှာသူတို့ချမ်းသာဖို့အတွက်သူတို့အဆင်ပြေဖို့အတွက်ဒီလိုစိတ်ထားနဲ့လှုပ်တယ်ဆိုတော့အများကောင်းကျိုးအတွက်လှုပ်တယ်တဲ့ဒါပါရမီမြောက်တဲ့ကုသိုလ်ဆိုတာထုတ်မပြောလည်းပဲမှန်းစာကြည့်လို့ဝမ်းသာစရာကောင်းပါလေကိုယ့်အတွက်ပစ္စည်းဥစ္စာပြည့်စုံတာမပြည့်စုံတာဒါတဘောအတွက်ရေးမကြည့်ဘူးတန်တရာနဲ့ရှင်းပြီးတော့အရှိကြီးကိုကြည့်လိုက်ဒီကုသိုလ်တွေကသူများမလုံချင်းနဲ့ဆရာဝန်ကြီးတူတယ်တူတိုင်းမလုံနိုင်တဲ့နေရာမှာမိမိတို့လုပ်တယ်ခုမိမိအလောက်ကထွက်ခဲ့ပြီမိမိနေရာအစားထိုးဖို့ဆရာဝန်ရှာလို့မရဘူးဒီနေရာကိုဘယ်သူမှမနေခြင်းအဲ့တော့ဒီလိုနာယီယောဂတဲ့တွေကိုမိမိတို့ကုပေးတယ်သူတို့ထံကဘာမှမျှော်လင့်ချက်မရှိနိုင်ပါဘူး။အဲ့တော့သူတို့ကောင်းကျိုးအတွက်ဆိုတာဒါသေချာသွားပြီ။အဲ့တော့မိမိတို့အလုပ်ထွက်ပြီးတော့ပြင်ပစီကံဖွင့်မယ်ဆိုရင်လေတည်တဲ့လက်လာပါတွေအများကြီးရနိုင်တာပဲ။စီးပွားရေးတွေအများကြီးဖြစ်နိုင်တာပဲ။အဲ့တော့ခုတော့မိမိဟာဒီလုပ်ငန်းပေါ်မှာပင်စင်ယူသည့်အထိမိမိမျက်မျက်နှူးနှူးနဲ့လုပ်တယ်ဆိုတော့အများကောင်းကျိုးအတွက်အများကောင်းကျိုးဆိုတဲ့နေရာမှာနာကြီးယောဂတဲ့တွေဒီပုံကိုယ်ဒီကိုချမ်းသာစီလူတယ်လို့ဗဇက်ကတော့ပြောဖို့လွယ်တယ်ငွေဆိုင်ပြီးတော့ကုဖို့လွယ်တယ်လက်တွေခွဲစိတ်ပြီးတော့နေစဉ်နေမြဒီအနတ်အသက်တွေကြားထဲမှာဘဝကိုမြုံနှံဖို့ဆိုတာတော်ယုံတန်ယုံစိတ်ထားနဲ့မဖြစ်နိုင်ပါဘူးဒါပါလေပါရမီကုသိုလ်ပေါ့ဒါလေးတွေဟာတိတ်ပြီးတော့ဝမ်းသာစရာကောင်းပါတယ်ခုလည်းပဲဒီရဆုံးကပ်ပြီးရင်အငြိမ်းစားယူထားပြီးမြဲအဲ့ဒီနေရာကိုသွားပြီးတော့ခွဲစိတ်ဖို့ကံလန်းထားတဲ့အတွက်ဒီရပြီးပြီးရင်သွားပြီးတော့ခွဲစိတ်ပေးအောင်ဒီနေရာမှာစားထုတ်လို့မရသေးဘူးပေါ့ဒါရီယာဘုန်းကြီးတို့ပစ္စုပန်မျက်စိလေးနဲ့ကြည့်ရင်တော့ဒါရီယာကိုဘောကပစ္စုပန်ချမ်းသာရေးအတွက်မရှိတော့အားငယ်စရာလိုလိုဖြစ်ပေမဲ့သူတော်ကောင်းမျက်စိနဲ့ကြည့်ရင်ပါရမီမြောက်တဲ့ကုသိုလ်တဲ့နိဗ္ဗာန်ချမ်းသာနဲ့လန်းဆုံးစေတတ်ပါလေဒါလေးတွေကတိတ်ပြီးတော့ဝမ်းသာစရာကောင်းတယ်ဒါပါရမီကုသိုလ်ရဲ့အဓိပ္ပာယ်ပေါ့ရည်ရွယ်ချက်နှစ်မျိုးနဲ့ပြုရင်ပါရမီမြောက်တဲ့ကုသိုလ်ဖြစ်တယ်ဘာလုပ်ငန်းကိုပဲလုပ်လို့ဈေးရောင်းနေနောက်ပြီးတော့ဟောဒီမှာတီဗီမှတ်တမ်းတင်နေတဲ့တကားလေးတွေမိမိတို့လည်းဒီလုပ်ငန်းလုပ်တယ်အဲ့ဒီရည်ရွယ်ချက်နှစ်မျိုးနဲ့လုပ်ရင်လုပ်ရင်းလုပ်ရင်းနဲ့ပါရမီကုသိုလ်တွေဖြစ်တာပဲဒါပဲလုပ်ငန်းမဆိုဖြစ်တာပဲအဲ့တော့တတိထားဖို့ကောင်းတယ်ကောင်းပြီပါရမီကုသိုလ်နဲ့ရိုးရိုးကုသိုလ်ရဲ့အဆုံးသက်ကလေးတွေကဘလောက်ထိထူးခြားချက်ရှိလဲဒါလေးကိုဘုန်းကြီးရှင်းပြပေးဦးမယ်ဒါမှအကျိုးတရားကိုသိလို့ရှိရင်အကြောင်းတရားကိုလိုင်းနာကျင့်သုံးရှောင်ကျဉ်လို့ရတာပေါ့အဲ့တော့ပါရမီကုသိုလ်ဟာနိဗ္ဗာန်ချမ်းသာနဲ့အဆုံးသက်စေနိုင်တယ်။ရိုးရိုးကုသိုလ်ကတော့လူချမ်းသာနဲ့ချမ်းသာနဲ့အဆုံးသက်စေနိုင်တယ်။တနည်းအားဖြင့်အိုခြင်းနာခြင်းသိခြင်းဒီဒုက္ခတရားတွေနဲ့ဒီဆင်းရဲတရားတွေနဲ့ရောထွေးပြီးတော့နေတတ်တယ်။ဒါလေးကိုသိဖို့လိုအပ်တယ်။ဘုန်းကြီးတာရကလေးထုတ်ဆောင်ပြီးတော့ပြောမယ်။ဘုန်းကြီးတို့ထင်ရှားတဲ့တာရကတစ်ခုကိုပဲထုတ်ဆောင်ပြောမယ်ပေါ့။အဲ့တော့ဘုန်းကြီးတို့ဒီကဘာနေပြန်၍ရေတွက်လို့ရှိရင်လွန်ခဲ့တဲ့62ကဘာမြောက်တုန်းကဝိပဿနာဘုရားရှင်ပွင့်တယ်ပေါ့အဲ့ဒီဝိပဿနာဘုရားရှင်မပွင့်ခင်မှာဘုန်းကြီးတို့တောင်သူလယ်သမားညီကိုနှစ်ယောက်အကြောင်းလေးဒါလေးပြောပြမယ်ဘုရားရှင်မပွင့်ခင်မှာသူတို့ဘုရားမပွင့်တဲ့အချိန်မှာသူတို့ညီကိုနှစ်ယောက်တောင်သူလယ်သမားဖြစ်ကြတယ်ဘာလုပ်ငန်းလုပ်တဲ့ဆိုတော့ကြံတောင်သူလုပ်ကြတယ်အဲ့ဒီအချိန်မှာပိစိကဗုဒ္ဓရဟန္တာရှင်မြတ်တည်ရှိတဲ့အချိန်ပေါ့အတူချုပ်ပြောလိုက်လို့ချင်းညီကိုနှစ်ယောက်ဟာပိစိကဗုဒ္ဓကိုကိုယ့်အတွက်တော်တဲ့သွားရင်းနဲ့ဥပြပြကြံလေးနှစ်ချောင်းကိုခုတ်ခဲ့ပြီးတော့ ပိစေကဗုဒ္ဓကိုလှူလိုက်တယ်။ညီကနေတော်တဲ့သွားတာပေါ့အကိုကြီးကတော့အိမ်မှာနေခဲ့တာ။ညီကပိစေကဗုဒ္ဓရှင်မြတ်ကိုတွေ့တော့ကြည်ညိုလွန်းလို့သူ့အတွက်ကြံရည်ကိုပိစေကဗုဒ္ဓရှင်မြတ်ကိုလောင်းလှူလိုက်တယ်။ပိစေကဗုဒ္ဓရှင်မြတ်ကဖုံပေးတယ်။နောက်တစ်ခါအကိုကြီးအတွက်လည်းပဲပါလာတဲ့ကြံရည်ကိုလောင်းလှူလိုက်တယ်။လောင်းလှူတယ်ဆိုတော့အဲ့ဒီခေတ်ကကြံကကြိတ်စရာဆက်မလို့သူကဝစစ်ထဲမှာပိတ်ထားတဲ့ရေကိုဝစစ်ဖြုတ်ပြီးတော့ရေတွေလောင်းလိုက်တယ်လို့ဖန်ကွက်ထဲထဲလိုက်တယ်လို့ထဲလို့ရတဲ့ခေပေါ့အဲ့ဒီခေကအဲ့တော့ကိုကြီးတွေဆောင်ယူလာတဲ့ကြံရည်ကိုလည်းတပိတ်ထဲလောင်းလူလိုက်တယ်အဲ့ဒီကြံရည်ကိုတော့ပိစိကဗုဒ္ဓရှင်မြတ်ကတရင်သုံးပေါ်တွေနေတဲ့တောင်ကြီးကိုယူပြီးတော့ဝေဖန်ပြီးတော့ဖုံးပေးလိုက်တယ်တဲ့ဖုံးပေးပြီးတော့ညီကိုနှစ်ယောက်ဘလို့ဆူတောင်းကြတယ်ဒါလေးကိုဘုန်းကြီးပြောချင်တာအဓိကညီဖြစ်တဲ့လူကပိစိကဗုဒ္ဓရှင်မြတ်ထံမှာဘလို့ဆူတောင်းလိုက်လဲဆိုတော့ရှင်ဘုရားဒီဦးဖျားဖျားဖြစ်တဲ့ကြံရည်ကိုရှင်ဖျားကိုလှူဒန်းရတဲ့ကုသိုလ်အကျိုးဆက်ကြောင့်လူချမ်းသာနှချမ်းသာတွေကိုခံစားပြီးတော့နောက်ဆုံးမှာရှင်ဖျားတို့တွေ့မြင်တဲ့တရားသူတရားမြတ်ကိုတွေ့မြင်နိုင်ပါရစေခံစားနိုင်ပါရစေဒါမျိုးလေးဆုတောင်းလိုက်တယ်အင်းရောက်တဲ့အခါကျကိုကြီးဖြစ်တဲ့လူကိုပြောပြတော့ကိုကြီးတွေ့လဲလှူခဲ့တယ်ဆိုတော့အကိုကြီးကလည်းပဲညီလူခဲ့ဖို့ပိစိကဗုဒ္ဓရှင်မြတ်ကအခြားသောပိစိကဗုဒ္ဓတွေနဲ့သူလှူလိုက်တဲ့ကြံရည်ကိုဝေဖန်ပြီးတော့ဖုံးပေးပုံတွေကိုကြားရတဲ့အခါဝမ်းသာပြီးတော့ဘလို့ဆူတောင်းလိုက်လဲဆိုတော့အရှင်ပိစိကဗုဒ္ဓမြင်တဲ့တရားသူတရားမြတ်ကိုသိမြင်ပါရစေတစ်ချက်တည်းဆူတောင်းလိုက်တယ်။အဲ့တော့ဒါလေးသတိထားကြည့်။ညီဖြစ်တဲ့သူဟာလူချမ်းသာနှချမ်းသာကိုခံစားပြီးအရှင်ဘုရားတို့မြင်တဲ့တရားသူတရားမြတ်ကိုမြင်ပါရစေနှစ်ချက်ဆူတောင်းတယ်။အကိုကြီးဖြစ်တဲ့သူကရှင်ပိစိကဗုဒ္ဓတို့တွေ့မြင်တဲ့တရားသူတရားမြတ်ကိုသိမြင်နိုင်တဲ့ပုဂ္ဂိုလ်ဖြစ်ပါရစေတစ်ချက်တည်းပဲဆုတောင်းတယ်အဲ့တော့ဒါလေးကိုကြည်ညီဖြစ်တဲ့လူကလူချမ်းသာနှချမ်းသာခံစားပြီးကြည်နော်လောဘတွေချန်ရံသွားတယ်တန်တရာမထွက်မြောက်လို့တဲ့ဆန္ဒမရှိဘူးပိစိကဗုဒ္ဓရှင်မြတ်ဒီကြံရည်ကိုဖုံးပေးပြီးချမ်းသာစေလို့တဲ့ဆန္ဒမရှိဘူးအဲ့ဒီအခိုက်တန့်လေးမှာရိုးရိုးကုသိုလ်ဖြစ်သွားတယ်နောက်ပြီးမှရှင်ဘုရားတို့တွေ့မြင်ခံစားရတဲ့တရားသူတရားမြတ်ကိုတွေ့မြင်ပါရစေ။ဒါကြတော့တန်ត្រာလွတ်မြောက်ခြင်းနဲ့စိတ်ပါသွားတော့ပါရမီကုသိုလ်ဖြစ်သွားပြီ။အဲ့တော့ညီငယ်ပြုတဲ့ကုသိုလ်ဟာရိုးရိုးကုသိုလ်နဲ့ပါရမီကုသိုလ်ဆိုပြီးတော့ရောထွေးပြီးတော့ပြုလိုက်တယ်။အကိုကြီးဖြစ်တဲ့ပုဂ္ဂိုလ်ရဲ့ဆုတောင်းကိုကြည်လိုက်။အရှင်ပိစိကဗုဒ္ဓတွေ့မြင်တဲ့တရားသူတရားမြတ်ကိုတွေ့မြင်ခံစားနိုင်ပါရစေတဲ့။တန်ត្រာရဲ့ကျွတ်လွတ်ခြင်းနဲ့စိတ်နဲ့တစိတ်ထဲထားပြီးတော့ဆုတောင်းသွားတယ်။သူ့ရဲ့ကုသိုလ်ကိုချုပ်ကြည့်လိုက်ရင်တန်တရာမလွတ်မြောက်ရေးတွက်ဆိုတဲ့အချက်နဲ့သွားညီတော့ပါရမီကုသိုလ်တစ်ခုတည်းကိုပဲပြုသွားတယ်။ဒါကအကြောင်းတရား။သူတို့ညီကိုနှစ်ယောက်ရဲ့အကျိုးတရားကိုကြည့်ရင်သူတို့စိတ်ထုံလေးတွေကကြည့်နော်။တဦးကလောကီယောလောကုတ္တရာယောရောထွေးပြီးတော့ပြုသွားတယ်။ရိုးရိုးကုသိုလ်ယောပါရမီမြောက်တဲ့ကုသိုလ်ယောအကိုကြီးရဲ့စိတ်တက်ကလည်းတန်တရာမလွတ်မြောက်ခြင်းနဲ့ဒီခန္ဓာဆင်းရဲရဲ့ကျွတ်လွတ်ခြင်းနဲ့ဒီစိတ်တစ်ခုတည်းနဲ့ဥတည်ပြီးတော့ဆူတောင်းဒီလိုနဲ့ကုသိုလ်တွေသူတို့ဒီရွယ်ချက်နဲ့ပဲဆက်လုပ်ကြမှာပေါ့အဲ့တော့နှစ်ပြီးဖြစ်လူပြီးဖြစ်အဲ့ဒီချိန်မှာဝိပဿနာဘုရားရှင်ကလည်းအဲ့ဒီ60တကဘာမြောက်မှာပွင့်တော်မူလာခဲ့တယ်ပွင့်တော်မူတော့အကျဉ်းချုပ်လိုက်လို့ရှိရင်ကိုကြီးဖြစ်တဲ့လူကတရားနာပြီးတော့ယဟန်ပြူသွားတယ်ယဟန်ပြူပြီးတော့တရားတွေရှုမှတ်ပွားများလိုက်တာယဟန်နာဖြစ်ပြီးတော့အဲ့ဒီဘဝမှာပဲခန္ဓာဆင်းရဲချုပ်ငြိမ်ရနိဗ္ဗာန်ချမ်းသာကိုယဟန်နာဖြစ်နေမြမောက်ပြူသွားတယ်ပြိဋိဘံဆန်သွားခဲ့တယ်အဲ့တော့ပါရမီမြောက်တဲ့ကုသိုလ်ပြုတဲ့အကိုကြီးကတကဘာတောင်မချဘူးအဲ့ဒီကဘာမှာပဲဘုရားရှင်ပွင့်တော့ရဟန္တာဖြစ်ပြီးတော့ပြိဋိဘံဆန်သွားခဲ့တယ်ညီဖြစ်တဲ့သူကောညီဖြစ်တဲ့သူကအဲ့ဒီဘဝမှာလည်းညီကိုဖြစ်တော့အကိုကြီးရဟန်းပြူတာတောင်မှသူကတားလိုက်သေးတယ်ကိုယ်တိုင်မပြူတဲ့အပြင်တားပြီးတော့သူကចောင်းတကာဖြစ်နေတော့ဆက်လက်ပြီးတော့ကုသိုလ်ပြုတယ်သူရဲ့နှလုံးသားထဲမှာကိန်းအောင်နေတဲ့လူချမ်းသာနှစ်ချမ်းသာကို तू ကခံစားကျင်တာဆိုတော့ तू ကတော့ဘာမှကြွတန်းမဝင်ပါဘူးဒီလိုနဲ့တစ်ကဘာနှစ်ကဘာနဲ့89ကဘာလောက်ကြာသွားခဲ့တယ်ကြားထဲမှာအဲ့ဒီကဘာပြီးတဲ့နောက်ကို89ကဘာနောက်ဘုန်းကြီးတို့ဖျားရှင်ပွင့်တော်မူတဲ့ကဘာကြတော့ပထမကကုတန်ဖျားရှင်ပွင့်တယ်ကြွတန်းမဝင်ပါဘူး तू က तू လောကီစည်းစိမ်တွေကိုခံစားလို့ဟိုနာသေးဝန်နေခြင်းငိုကြွေးခြင်းကိုယ်ဆင်းရဲစိတ်ဆင်းရဲဒါမျိုးဒုက္ခတွေနဲ့ပျော်လို့နောက်ပြီးတော့ကောဏဂုံဘုရားရှင်ပွင့်တယ်ကျွတ်တန်းမဝင်ပါဘူးကတ္တပဘုရားရှင်ပွင့်တယ်ကျွတ်တန်းမဝင်ပါဘူးဘုန်းကြီးတို့ဂေါရမဘုရားရှင်ပွင့်တယ် ရှေ့ပိုင်းမှာတောင်မှဇောတိကတထေဆိုပြီးတော့စီစဉ်နေခန်းစားလိုက်တာနောက်ပိုင်းမှာဇာတသမင်းရဲ့သူ့ရဲ့စီစဉ်ဥစ္စာတွေကိုလာလူတဲ့အခါဇာတသမင်းရဲ့လောဘရမက်ကြီးပုံတွေကိုတန်ဝေကရပြီးတော့ရဟန်းပြုပြီးမှတရားရှုမှတ်ပွားများလိုက်တာရဟန္တာဖြစ်သွားတယ်အဲ့တော့ကဘာကကြားထဲမှာ89ကဘာချခဲ့ပြီဒီကဘာမှာလည်းပဲကကုတံကောနဂုံကတ္တပဖယားရှင်သုံးစုပွင့်တယ်ကျွတ်တန်းဝင်အောင်လုပ်ဖို့စိတ်ကိုမတန်းခဲ့တာဂေါတမဘုရားရှင်လက်ထက်တော်မှာရှေးပိုင်းမှာကာမဂုဏ်တွေနဲ့ပျော်လို့နောက်ဆုံးကြမှာဇာတသမင်းကလောဘရင်မကြီးစွာနဲ့စီးစိမ်ဥစ္စာတွေကိုလာပြီးတော့လူရက်တဲ့အခါမှာတန်ဝေကတွေရပြီးတော့ရဟန်းပြုတာဇောတိကမထေဆိုပြီးတော့ရဟန္တာဖြစ်ပြီးတော့ကျွတ်တန်းဝင်သွားခဲ့ပါတယ်အဲ့တော့ကဘာပေါင်း89ကဘာချားပြီးမှဝင်ခဲ့တာဒါတောင်မှနော်ဘုန်းကြီးစဉ်းစားကြည့်တယ်ဒီညီငယ်ဟာပါရမီမြောက်တဲ့ကုသိုလ်ရောစွတ်ပြီးတော့ပြုခဲ့လို့လူချမ်းသာနဲ့ချမ်းသာခုခေတ်လူစီပွားရေးတက်ချင်းလို့ဘယ်ဆရာတော်ကြီးကတိတ်ပြီးတော့ရဟန္တာလို့နာမည်ကြီးတယ်လူရင်တော့ငါတို့စီပွားရေးတက်မှာပဲဒီလိုစိတ်မျိုးနဲ့သာလူခဲ့ရင်ဘယ်တော့မှကြွတန်းဝင်မှာတော့မဟုတ်ဘူးရိုးရိုးကုသိုလ်ကိုယ့်ဟာကရှင်ဖျားတို့မြင်တဲ့တရားသူတရားမြတ်ကိုမြင်မရစေဆိုတဲ့ဒီစိတ်ကလေးတန်တရာမှလွတ်မြောက်လို့တဲ့စိတ်ကလေးပါခဲ့တယ်ပါရမီကုသိုလ်လေးပါခဲ့တဲ့အတွက်ရောရှက်နေတဲ့အတွက်ရဟန္တာဖြစ်သွားရတာလောကီချမ်းသာတတ်တတ်ကိုသာဆူတောင်းခဲ့မယ်ဆိုရင်အဲ့ဒီညီငယ်ဟာဘယ်ဘုံဘယ်ဘဝဘယ်ချိန်ကြာမှဘလို့ကြွတန်းဝင်မယ်ဆိုတာမှန်ဆရတာတိတ်ပြီးတော့ခတ်ပါတယ်တိတ်ပြီးတော့ကြောက်เสียကောင်းပါတယ်အဲ့တော့ကောင်းပြီ89ကဘာခြားသွားတယ်တကဘာတတ်တန်းဘလောက်ကြာတယ်လဲဆိုတော့မြတ်စွာဘုရားကယဟန်တစ်ပါးမေးတဲ့အတွက်ဖြေခဲ့ဘူးတယ်ဘလို့လဲဆိုတော့အလျားတယူဇနာအနန္တယူဇနာအမြင့်တယူဇနာရှိတဲ့ကြောက်တောင်ကြီးခုကိစကားနဲ့ပြောရင်တော့အလျား၈မိုင်းခန့်အနံ၈မိုင်းခန့်အမြင့်၈မိုင်းခန့်လောက်ရှိတယ်။တကယ်ပိတ်ပိတ်သေးနေတဲ့ကြောက်တောင်ကြီးတစ်တောင်ရှိတယ်တဲ့။အဲ့ဒီကြောက်တောင်ကြီးကိုနှစ်တရာကြာမှဗာရာဏသီကာတိတိုင်းဗာရာဏသီကဖြစ်တဲ့အင်မတန်နှူးညံ့သိမ်မွေ့တဲ့အဝတ်ကလေးနဲ့ဝါခွန်းလေးနဲ့နှစ်တရာကြာမှတစ်ကြိမ်ပုတ်လိုက်တဲ့။တရာနားလိုက်တစ်ကြိမ်ပုတ်ပြီ။နောက်နှစ်တရာကြာမှတစ်ကြိမ်ပုတ်လိုက်။တခါနှစ်တရာနားလိုက်ဒီနည်းနဲ့ပို့နေလို့ရှိရင်နှစ်တရာကြာမှတစ်ကြိမ်ပို့လိုက်တဲ့ကြောက်တောင်ကြီးဟာကြောက်တောင်ကြီးကကုံဆုံးသွားနိုင်တယ်တကဘာရဲ့တက်တန်းဆိုတာကုံဆုံးဖို့မလွယ်ဘူးတဲ့ကဲဘလောက်မြန်တန်တရာရှည်ခဲ့လဲသူ့အနေနဲ့လည်းပဲဒီစုကိုတောင်းခဲ့တာဆိုတော့ဆင်းရဲလို့ထင်နေမှထင်မှာဘုန်းကြီးတို့ဘလောက်ပဲချမ်းသာတဲ့လူချမ်းသာစဉ်းစားကြည့်အင်မတန်မှရာထူးအာဏာပြည်စုံတဲ့အင်မတန်မှစီစဉ်ဥစ္စာတွေပြည်စုံတဲ့လက်ညှိုးညွန်ရာရေးဖြစ်တဲ့အင်မတန်မှဩဇာတိတ်ကမှကြီးတဲ့လူသားတယောက်နိုင်ငံတော်ကိုအုပ်ချုပ်တဲ့ပုဂ္ဂိုလ်တယောက်ဖြစ်ကြည်လိုက်သူမှာတော့ကဝန်နေရတဲ့ဒုက္ခတွေ့မှာပါပဲပရိဒေဝမျက်ရည်ကျရတဲ့ဒုက္ခတွေ့မှာပဲဒုက္ခကိုယ်ဆင်းရဲရတဲ့ဒုက္ခဒေါမနတစိတ်ဆင်းရဲရတဲ့ဒုက္ခနောက်ပြီးတော့ပရိဒေဝငိုကြွေးရတဲ့ဒုက္ခဥပါယတာတခါတည်းရန်မှာလောကဒဏ်ကြီးရဲ့ပြင်းထန်လွန်းလို့မေ့မျောသွားရတဲ့ဆင်းရဲဓာတ်တွေတွေ့ရမှာအဲ့တော့လူချမ်းသာဘလောက်ပဲချမ်းသာပါလေပျော်ပျော်ဒီချင်းရဲတွေကတော့ပါနေမှာပဲအဲ့တော့ဒီချင်းရဲတွေတိတ်မရှိပါဘူးပျော်ဇရာအိုရာချင်းဆင်းရဲတက်ကြီးရွယ်ဦးတွေဘလောက်တနာစီရကောင်းတယ်တချို့ဆိုရင်မိဘတွေမပြုစုတဲ့ပြင်သားသမီးတွေကသတင်းစာထဲမှာပါနေတယ်ဆေးရုံနှလေးမှာလာပြီးတော့မိဘကိုဖောက်အိုကြီးတွေပြစ်သွားကြတယ်ဆေးရုံတင်ပြီးတော့တချို့ဆိုလို့ရှိရင်လည်းပဲဖခင်ကျူဖခင်ချမ်းမှာပြစ်သွားကြတယ်အဲ့တော့အိုရတဲ့ဒုက္ခ၊ဗျာဒိ၊နာရတဲ့ဒုက္ခ၊ယောဂတခုဆွဲကပ်ပြီးဆိုရင်ယနေ့တခါကြီးဥမောင်းမောင်ဦးနာကြီးယောဂဆေးရုံမှာလှုပ်လာတာဆိုတော့ဗျာဒိ၊အနာယောဂဒုက္ခတွေဘလောက်များဆင်းရဲတယ်လေအဲ့တော့ချမ်းသာတဲ့ပုဂ္ဂိုလ်လေဒီလိုယောဂမျိုးမဖြစ်ဘူးဘယ်သူအာမခံမလဲနောက်ဆုံးမရဏတေဂာနီမှာခံစားရတဲ့ဒုက္ခရှစ်သူနဲ့ကိုယ်ပွင့်ရမယ့်အရေးကိုရှာထားတဲ့ပစ္စည်းတွေဆွန့်လွှတ်ရမယ့်အရေးဓာတ်တွေတွေးပြီးတော့ဆင်းရဲရတဲ့ဒုက္ခဒီဆင်းရဲမျိုးစုံတွေရောရှက်နေတာဒါဟုတ်ပဲလူတွေကတိတ်ပြီးတော့ချမ်းသာတယ်လို့ထင်နေကြတယ်အပေါ်ကရွှေရောင်စက်ကူလေးနဲ့ဖုံးထားတဲ့မစင်တုံးလိုပါပဲတဲ့လူချမ်းသာဆိုတာတကယ်တော့ဒုက္ခတွေကများတာပဲအဲ့တော့ဒီဒုက္ခတွေနဲ့များလာတဲ့ဒုက္ခတွေရောပြန်းနေတဲ့ချမ်းသာကိုတောင်းတပြီးတော့ပြုလို့ရှိရင်တန်ត្រာကြီးတွေမှာရှည်ပြီးတော့ဒီဆင်းရဲတွေပို့ပြီးတော့ခံစားရတာပဲဒါကြောင့်မို့ပါရမီမြောက်တဲ့ကုသိုလ်ဟာနိဗ္ဗာန်ချမ်းသာနဲ့ဉာဏ်ဉာဏ်ဆုံးသက်စေနိုင်တယ်။ရိုးရိုးကုသိုလ်ဟာအိုနာတရေဒုက္ခတွေနဲ့ရောထွေးပြီးတော့လူချမ်းသာနဲ့ချမ်းသာများနဲ့ဆုံးသက်နောက်ဆုံးဝဇ္ဇချင်းမှာ ပြမပြီမှာတဝင်းဝင်းဝဲစခြင်းမှာတရှုံရှုံဆိုတဲ့ရှေးဆရာတွေရဲ့ရှေးဆရာတော်ကြီးတွေရဲ့အဆုံးအမအတိုင်းပြမပြီတီရောက်နေတာတောင်မှပါရမီကုသိုလ်အရှိန်ဟုန်ကုန်ပြီဆိုရင်လူပြီးတဆင့်လူပြီးရနေပြီးတော့ဝတ်စားတဲ့တတိယဆန်တွေဖြစ်သွားခဲ့တဲ့ဇလန်းတွေဘုန်းကြီးတို့ရှိခဲ့တယ်။ဒါကြောင့်ဘလောက်ပဲမြင့်မြတ်တဲ့လူချမ်းသာနှချမ်းသာပြန်မာချမ်းသာဖြစ်ပါတယ်လို့အမွန်တင်ပေမဲ့လို့နောက်ဆုံးတော့အပေချင်းရဲကလည်းမတွန်းနိုင်ပါဘူးဒုက္ခမျိုးစုံနဲ့ရောပြန့်နေရိုးရိုးကုသိုလ်ဆိုတာအဲ့ဒီလိုအဆုံးသက်စေနိုင်ပါတယ်တဲ့ဒါလေးတွေကတတိထားဖို့ကောင်းတဲ့အချက်ကလေးတွေပေါ့ဒါလေးတွေကိုကြည့်ပြီးတော့ဘုန်းကြီးတို့လူဘဝလူခန္ဓာရာကဘုရားရှင်သာသနာတော်ကြီးနဲ့တွေ့ကမြန်မာပြည်မှာလာပြီးတော့လူဖြစ်ကလူဖြစ်ပြန်တော့လည်းပဲဗုဒ္ဓဘာသာဝင်လာပြီးတော့ဖြစ်ကဒီဘဝဒီခန္ဓာဒီဆင်းရဲတွေချုပ်ငြိမ်အောင်ကျင့်ဖို့ဒါဟာစိတ်ကိုဥတည်ထားရမယ်တကယ်လို့ပါရမီနုလို့မဆင်းရဲကမလွတ်သေးပါဘူးခန္ဓာဆင်းရဲမကုံဆုံးပါဘူးဆိုရင်တန်ត្រာရှိပါသေးတယ်ဆိုရင်ရှည်သေးပါသေးတယ်ဆိုရင်လည်းပဲပါရမီကုသိုလ်တွေကိုပြုဖို့ဒါဘုန်းကြီးကပါရမီကုသိုလ်ဆိုတဲ့တရားကိုဟောပေးတာပေါ့ဘုန်းကြီးတို့ရှေးသူတော်ကောင်းတွေဘလို့ပြုခဲ့တယ်လေဒါလေးဘုန်းကြီးနည်းနည်းလေးပြောအောင်မယ်ပေါ့ဘုန်းကြီးတို့ဝိသကအကြောင်းပါကြီးဝိတာကကြောင်းမာကြီးဧည့်သည်တန်ဃာတွေအတွက်အာဂန္တုတန်ဃာတွေတာဝတိရောက်လာရင်ကြွလာတဲ့တန်ဃာတွေအတွက်ဆွမ်းကိုလှူဒန်းကျင်တာအဲ့တော့ဒီဆွမ်းအာဂန္တုကပတ်စတဲ့ဓာတ်တွေကိုလှူဒန်းတဲ့အခါမှာဘာကြီးပဲချက်နဲ့လှူဒန်းခဲ့လေဆိုတော့ဒီကြီးပဲချက်နှစ်မျိုးနဲ့လှူဒန်းခဲ့တာတွေ့ရတာပဲကောက်ချက်ချကြည့်ဘယ်လိုလဲဆိုတော့မြတ်စွာဘုရားကအဲ့တဲ့တန်ဃာတွေအတွက်ဆွမ်းကိုဘာလို့လှူဒန်းကျင်တာလဲဘယ်အကျိုးကိုမျှော်ကိုးတာလဲဘာအကျိုးရှိလို့လဲဒါလားမျိုးမိန့်တော်မူတော့ဝိသကာကရှောက်ထားတယ်ပေါ့ဝိသကာရှောက်ထားတဲ့စကားလေးကိုဘုန်းကြီးကနားလည်အောင်ပြောရရင်ဘုရားရှင်တစ်ထက်ကအာဂန္တုဆိုတဲ့ဧည့်သည်တန်ဃာတွေကရောက်ရမျိုးရွာမှာဆွမ်းခံပြီးတော့ဖုံးပေးရတယ်မြတ်စွာဘုရားကဆွမ်းအုပ်ပို့လှူဒန်းနိုင်တယ်ခွင့်မပြုသေးဘူးဘုရားရှင်ခွင့်မပြုတော့တပည့်တန်ဃာတွေကလည်းဒကာဓမ္မတွေလာလှူဒန်းတာရှိပြီမဲ့လက်မခံရဲဘူးမြတ်စွာဘုရားရဲ့အမိန့်အာဏာကိုမဖောက်ဖျက်ကြအောင်မြတ်စွာဘုရားမိန့်တဲ့အတိုင်းကျင့်ကြံရတာဘုရားရှင်တဲ့တက်ကတိတ်ပြီးတော့ဘုရားရှင်ရဲ့စကားကိုနားထောင်ကြရတာဒီတော့ဘုန်းကြီးတို့ဧည့်သည်တန်ဃာတွေကလမ်းခကြီးကခြေကျင်သွားရတာဆိုတော့တပိတ်ကလေးပွေပြီးတော့သွားရတယ်သွားတော့တခါတရံတောင်ထီမျိုးကိုတချို့เจ้าကိုရောက်လာတဲ့ချိန်ကခကြီးလမ်းကအဆင်မပြေတဲ့အခါတစ်ချက်ထိုးနှစ်ချက်ထိုးရောက်တာတွေလည်းရှိမယ်အချိန်မရှိမှရောက်လာတာတွေရှိမယ်အဲ့တော့ပင်မန်းလို့ပင်မနေမယ်လို့တက်ရှိတတ္တဝါဆိုတာအာဟာရနဲ့กินလို့မရဘူးမရတော့မနဲ့အာယုံတက်ပြီးပြီဆိုတော့ဝမ်းရည်တွေဖြည့်ရှင်းရမှာတပိတ်လေးပွေပြီးတော့ဆုံးခံထွက်ရတယ်ပြီးတော့လမ်းကလည်းမကျွမ်းကျင်ဘေးအင်းကလောင်းနေဘေးအင်းကမလောင်းဘူးဘေးအင်းကဗုဒ္ဓဘာသာဝင်ဘေးအင်းကဘာသာရှားဆုံးခံရရလည်းမကျွမ်းကျင်ပြီးတော့ဆုံးခံရတာဒုက္ခတွေဘုန်းကြီးတို့မျက်စိတွေမြင်ကြည့်လိုက်ခွေးတွေဘာတွေလဲကြိုက်ရမှာပဲဗုဒ္ဓဘာသာဝင်မဟုတ်တဲ့အိမ်ကိုဆုံးခံသွားပြီးရင်ခနိုးခနဲ့နဲ့အစဲခံရတာအလောင်းခံရတာဘုန်းကြီးတို့ဒါမျိုးတွေလေဖြစ်ခဲ့မှာပဲအဲ့တော့ဒီဆင်းရဲတွေကိုဝိသကာကမြင်တော့မြတ်စွာဘုရားကိုလျှောက်တယ်မြတ်စွာဘုရားဘယ်လိုအကျိုးကိုမျှော်ကိုးပါသလဲဆိုတော့မှန်ပါဗျာတဲ့ဧည့်သည်တန်ဃာတွေတာဝတိမျိုးကိုရောက်လာရင်ဆုံးခံကြွတဲ့အခါလမ်းလည်းမသိဆုံးခံရအယက်ဒေတာလည်းမကျွမ်းခြင်းဒီတော့ပင်မဆင်းရဲပါတယ်ဗျာတဲ့တပည့်တော်အာဂန္တုတန်ဃာတွေအတွက်လှူဒန်းတဲ့ဆွမ်းကိုဖုံးပေးလိုက်ရတဲ့အခါမှာတော့တန်ဃာတော်ရှင်မြတ်တည်းတရနေ့ရေဖုံးပေးလိုက်ရင်လမ်းလည်းပဲတိသွားမယ်အနာလည်းယူရမယ်လမ်းလည်းပဲကျွမ်းကျင်ပြီးတော့ဆုံးခံရက်ကိုလည်းကျွမ်းကျင်တဲ့အခါမှာမပင်မပန်းစွာနဲ့ဆုံးခံကြွနိုင်ပါလိမ့်မယ်အဲ့ဒီလိုတန်ဃာတော်ရှင်မြတ်တည်းဆင်းရဲကင်းစီဖို့ချမ်းသာစီဖို့အတွက်တပည့်တော်လှူဒန်းပါတယ်တဲ့ကဲကြည့်နော်ဝိသကာမြတ်စွာဘုရားကိုတောင်းတဲ့ဆုဟာတန်ဃာတွေချမ်းသာစီဖို့တန်ဃာတွေဆင်းရဲကင်းစီဖို့ဆိုတာပါရမီမြောက်တဲ့ကုသိုလ်ဆိုတာသိပြီးတော့ပေါ်လွင်တယ်ဒါသူတော်ကောင်းတွေပြုခဲ့တယ်ကြည်ဝဲချက်တမျိုးဒါကြောင့်မို့တပည့်ကံဆရာတော်ကြီးကအများကောင်းကျိုးအတွက်ပြုလုပ်တဲ့လုပ်ငန်းဟာပါရမီကုသိုလ်ပါဒါမျိုးမိန်ကြားခဲ့တာနောက်တစ်ခါမြတ်စွာဘုရားကမိမိရဲ့အတွက်ဘလို့ကျိုးအာနိသင်တွေကိုမြင်မိပါတယ်မျှော်ကိုပါတယ်ဆိုတော့ဝိသကမှန်လာပါဗျာတဲ့အဲ့ဒီတန်ဃာတစ်ပါးပါပြန်တော်မူသွားတဲ့အခါတောတာပန်ဖြစ်ပြီးတော့နတ်ပြည်ရောက်သွားတယ်တဂါရကံနာဂံဖြစ်ပြီးတော့ပရိနိဗ္ဗာန်ဆန်နာဂံဖြစ်ပြီးတော့ဗြဟ္မာပြည်မှာရောက်သွားတယ်ပြန်တော်မူတဲ့အခါရဟန္တာဖြစ်ပြီးတော့ပရိနိဗ္ဗာန်ဆန်သွားတယ်ဒီလိုကြားတဲ့အခါမှာဒီတန်ဃာဟာတာဝတိမြို့ကိုရောက်ဖူးပါတယ်ဆိုရင်ဒ တပီတော့ဆုံးဖြတ်လို့ရပါတယ်ဧကန္တငါလှူတဲ့ဧည့်သည်တင်းဧည့်သည်တွေတန်ဃာတွေအတွက်လှူဒန်းတဲ့ဆွမ်းကိုတော့ဒီတန်ဃာဖုံးပေးဘူးမှာပဲဖုံးပေးဘူးလို့ရှိရင်တော့ငါလှူတဲ့ဆွမ်းကိုဖုံးပေးပြီးတော့ယန္တရားတွေအထုတ်ပြီးတောတာပန်ဖြစ်ပြီးပြန်တော်မူတဲ့အခါနှစ်ပြည်ရောက်တယ်အနာဂံဖြစ်ပြီးပြန်မပြည်ရောက်တယ်ယန္တာဖြစ်ပြီးပရိနိဗ္ဗာန်ဆံသွားတယ်ဒီလိုတွေးပြီးတော့တွေးတိုင်းတွေးတိုင်းတပီတော့ရဲ့နှလုံးသားမှာတပိတော်ရဲ့နှလုံးသားမှာပါမောဇဝမ်းမြောက်ခြင်းတရားပီတိနှစ်သက်ခြင်းတရားပတ္တတိကိုယ်စိတ်နှစ်ပါးငြိမ်းချမ်းမှုပီတိပတ္တတိပီတိကိုယ်စိတ်နှစ်ပါးနှစ်သက်မှုဒုက္ခကိုယ်စိတ်နှစ်ပါးချမ်းသာမှုကိုယ်စိတ်နှစ်ပါးချမ်းသာလာတဲ့အခါတမာတိတရားတွေရင့်ကျက်ပြီးတော့နောက်ဆုံးမှာအိန္ဒြေဘုဘုရှင်ဆိုတဲ့နိဗ္ဗာန်ရောက်ကြောင်းတရားပါရမီကုသိုလ်တွေနှလုံးသားထဲမှာဖြစ်ပွားပါလိမ့်မယ်အဲ့ဒီပါရမီကုသိုလ်တွေဖြစ်ပွားခြင်းလို့တပိတော်လူတန်းကျင်တာပါဒီစုကိုတောင်းတာပါဧည့်သည်တန်ဃာတွေအတွက်ဆွန့်လူတန်းကျင်တာပါအဲ့တော့ဒီမှာလဲပါရမီကုသိုလ်တွေဖြစ်ခြင်းလို့ဆိုတာတန်ត្រာမလွတ်မြောက်ရေးအတွက်တဲ့ပါရမီပြည့်မှာတန်ត្រာမလွတ်မြောက်မှာအဲ့တော့ဝိသကလျှောက်တဲ့ရည်ရွယ်ချက်နှစ်ချက်လုံးဟာပါရမီမြောက်တဲ့ကုသိုလ်ကြီးပဲဖြစ်သွားခဲ့ပါတယ်အဲ့တော့ဘုရားရှင်ကဝိသကတောင်းတာကိုခွင့်ပေးပြီးတော့ဒါရုဒါရုဝိသကေလို့ဒါရုခေါ်ခဲ့တယ်အဲ့တော့တာရုခေါ်ဆိုတယ်ဆိုတော့မြတ်စွာဘုရားကလည်းပဲဒီရည်ရွယ်ချက်နှစ်မျိုးနဲ့ကုသိုလ်လုပ်စီခြင်းနဲ့ဆိုတာထင်ရှားသွားပါတယ်ဒီရည်ရွယ်ချက်နှစ်မျိုးနဲ့လုပ်ရင်ဘုရားရှင်ဆန္ဒနဲ့တထက်ထဲကြတဲ့ကုသိုလ်အများကောင်းကျိုးအတွက်တန်ត្រာမလွန်မြောက်ရေးအတွက်နိဗ္ဗာန်မြတ်မောပြုဖို့အတွက်ဒီရည်ရွယ်ချက်နှစ်မျိုးဆိုရင်ဘုရားရှင်ဆန္ဒနဲ့တထက်ထဲဘုရားရှင်တာရုခေါ်တော်မူခဲ့တဲ့ကုသိုလ်ပါရမီမြောက်တဲ့ကုသိုလ်နိဗ္ဗာန်ချမ်းသာသည့်မြမောက်ပြုစေနိုင်တဲ့ကုသိုလ်ဆိုတာဒါထင်ထင်ရှားရှားကြီးကိုဖြစ်သွားခဲ့ပါတယ်ဝိသကစတဲ့အရိယာသူတော်စင်တွေပြုတယ်ဒီနေ့တိုင်းဖြစ်မှာပေါ့ဒါကြောင့်ပါရမီကုသိုလ်ဆိုတာဘုရားရှင်လိုလားတော်မူခဲ့တဲ့ကုသိုလ်ယနေ့ခေတ်ပြုတာလေးတွေဆိုရင်စဉ်းစားသင့်တဲ့အချက်ကလေးတွေတော်တော်များလာတယ်ဘယ်လိုလဲဆိုတော့ဘုန်းကြီးတို့တစ်ခါတည်းရန်တွေ့ကြုံရတာဆရာတော်ကြီးတွေရဲ့သီလတမာတိပညာသာသနာ့ကိုရှိရှိဖြစ်အောင်ဆောင်ရွက်တဲ့ဂုဏ်တွေကိုအာယုံမပြုဘဲနဲ့ဘယ်ဆရာတော်ကယဟန်တာတဲ့ဒီဆရာတော်ကိုလှူဒန်းရင်စီပွားရေးတက်မယ်ကျမကြီးအစဉ်ပြေမယ်ဒီစိတ်တွေဥစည်းပြီးတော့လှူတာမြတ်စွာဘုရားတာရုခေါ်ပါမလားစဉ်းစားစရာကောင်းလိုက်တာပါရမီကုသိုလ်ဖြစ်ပါမလားကိုကျိုးတွေငက်ွက်နေတော့ပါရမီကုသိုလ်နဲ့ဝေးပြီးတော့လောဘတွေဖြစ်တန်ត្រာရှည်စီတဲ့ဒါနာဆိုတာဒါကိုပြောတာဒါနကြောင့်တန်ត្រာရှည်တာမဟုတ်ရည်ရွယ်ချက်စိတ်စေတနာကြောင့်တန်ត្រာရှည်သွားခဲ့တာပါဒါလေးတွေတတိထားတဲ့အချက်ကလေးဒါကြောင့်ဝိသကကြောင်းမကြီးဘလို့ရည်ရွယ်ချက်နဲ့ပြုတယ်လေမြတ်စွာဘုရားရှင်ကဘလို့ရည်ရွယ်ချက်နဲ့ပြုတဲ့ဒါနကုသိုလ်မျိုးကိုတာရုခေါ်တော်မူခဲ့တယ်လေဒါလေးတွေသိစေခြင်းလို့ဒါဆိုရင်ပါရမီမြောက်တဲ့ကုသိုလ်ဆိုတာဘုန်းကြီးတို့ပါဠိတော်တွေနဲ့ဘုရားရှင်မိန့်တော်မူခဲ့တဲ့စကားဝိသကလျှောက်ထားခဲ့တဲ့စကားဒါတွေကိုထောက်ဆကြည့်ရင်ပါရမီကုသိုလ်ဆိုတာတည်တည်ချာချာကြီးကိုထင်ရှားပါလေ။ဒါဘုရားရှင်လက်ထက်ကဖြစ်ခဲ့တာ။နောက်ပြီးတော့ဘုန်းကြီးတို့ဘုရားရှင်အကြောင်းလေးကိုနည်းနည်းမိတ်ကြားပေးဦးမယ်ပေါ့။ဘုရားရှင်ပါရမီဖြည့်ခဲ့တာ။အဲ့တော့ဘုရားရှင်ကအနာတပင်တထေးကြီးကနေပြီးတော့ပြဿနာမမေးဘူး။ပြဿနာမမေးတာမေခွန်းမမေးတာဘာဖြစ်လို့လဲမြတ်စွာဘုရားပင်မမှာဆိုလို့တဲ့အနာတပင်တထေးရဲ့အယူဆနာတပင်တတိမေဘုံမေးတဲ့နေရာပိဋကတ်သုံးပုံမှာတော်တော်ကြီးရှားတယ်။သူမေးလို့ဟောရတဲ့တရားတော်တော်နဲပါတယ်။သူကမြတ်စွာဘုရားကိုတနာလို့တဲ့။သူမေးလိုက်လို့ရှိရင်မြတ်စွာဘုရားဖြေတော်မူရင်ပင်မမှာဆိုးလို့ဒီတော့မြတ်စွာဘုရားပရိသတ်လေးမှာဘလို့မိတ်ရလဲဆိုတော့ပါရမီယောပူရင်တော်ပရိသန်ဓမ္မဒေသနထမေဝပူရိသိံပါရမီယောငါဘုရားပါရမီယောပါရမီတော်တို့ပူရင်တော်ငါဘုရားဖြစ်ခြင်းကဲ့သည်ရှိသောပရိသန်တပါးကုံသောနတ်လူမြတ်တတဝါတို့အားဓမ္မဒေသနထာမေဝါတရားဟောခြင်းအကျိုးငါသာလျှင်အသိဉာဏ်ဤပေဝေခြင်းအကျိုးငါသာလျှင်ပုရိသိံဖြစ်ခြင်းတော်မူခဲ့ပါပေတယ်။မြတ်စွာဘုရားကနတ်တပင်တတိယမေခွန်မမေတော့မြတ်စွာဘုရားအာမရဘူးအာရတော့မမှုဒီတော့ငါဘုရားလေတဲ့လေးတင်ခြင်းနဲ့ကဘာတသိမ့်ပါရမီတွေဖြည့်ခဲ့တယ်။ဘာဖြစ်လို့ဖြည့်ခဲ့တာလဲသူတပါးကိုတရားဟောခြင်းလို့အသိဉာဏ်ဤဝေခြင်းလို့ဓမ္မဒါနလှုပ်ခြင်းလို့ငါဖုရားပါရမီဖြည့်ခဲ့တာငါဖုရားအကျိုးအတွက်မဟုတ်ဘူးကြည်နော်ဖုရားရှင်ဖုရားဖြစ်အောင်လှုပ်တာသူတစ်ပါးကိုတရားပြီးမျှဝေပေးခြင်းလို့အသိဉာဏ်ပြီးပေးခြင်းလို့ဆိုတော့မြတ်စွာဘုရားရဲ့အလောင်းတော်နုစင်ဘဝကလေးရည်ရွယ်ချက်ကအကိုကပါရမီမြောက်တဲ့ကုသိုလ်တွေလှုပ်ဖို့ဆိုတာဒါထင်ထင်ရှားရှားဖြစ်တယ်ဒီနေရာမှာဘုန်းကြီး ိတ်မကောင်းဖြစ်တာလေးတခုပြောပြအောင်မယ်ပေါ့အခန္ဓာကြီးတခုမှာဘုန်းကြီးတို့မိန်ကြားတဲ့စကားလေးတခုမှာပါကြားလေဆိုတော့ဂုံပြူဝဲတခုမှာပါလဲဆိုတော့ဂုံဆိုတာတဲ့လူတိုင်းမမောကြတယ်လူတိုင်းလိုချင်ကြတာပဲတဲ့ဖျားလောင်းတောင်မှဖျားဖြစ်ဖို့တပ္ပညုတဉာဏ်ရဖို့ပါရမီဖြည့်တာအဲ့တော့ဖျားဖြစ်ခြင်းနဲ့တပ္ပညုတဉာဏ်လိုချင်တယ်ဆိုတာဒါလည်းဂုံကိုလိုချင်တာပဲတဲ့အဲ့တော့ပုထုဇဉ်တွေဂုံလိုချင်ဆိုတာမဆန်ဖျားလောင်းတောင်မှဂုံလိုချင်လို့တပ္ပညုတဉာဏ်ဆိုတဲ့ဂုံကြီးကိုရချင်လို့ပါရမီဖြည့်တာဆိုပြီးတော့ခန္ဓာတစ်ခုထဲမှာဒီစကားလေးကြားလဲရတာပေါ့အဲ့တော့ဘုန်းကြီးစိတ်တယ်စိတ်မကောင်းလိုက်တာဘုန်းကြီးတို့တပ္ပညုတဉာဏ်ရအောင်ဖျားဖြစ်အောင်လုပ်တာသူ့မိတာဘဝကြည်လိုက်တတဝါတွေကိုကယ်တင်ခြင်းလို့အိုနာတိတထတလဲလဲဆင်းရဲနေတဲ့တတဝါတွေကိုဒီဆင်းရဲဒုက္ခကယ်တင်ခြင်းလို့ဖျားဖြစ်ခြင်းုံတသက်ဇိန်ခံခြင်းလို့ပူဇော်ခံခြင်းလို့မဟုတ်ဘူးကရုဏာတော်ကိုအခြေခံတာခုလည်းမြတ်စွာဘုရားရှင်းရှင်းလင်းလင်းမိတ်တယ်နာတပင်တတိယနေပြီးတော့ပြတနာတွေမေခွန်တွေမမေ့တော့ငါဖျားသူတစ်ပါးကိုတရားလှူပေးခြင်းလို့ပါရမီဖြည့်ခဲ့တာမြတ်စွာဘုရားရဲ့မိန့်ခွန်းတော်ဟာရှင်းရှင်းလေးပဲတရားတည်ဉာဏ်တွေပေးဝေခြင်းလို့အတည်ဉာဏ်တွေရပြီးတော့တန်ត្រာဆင်းရဲကလွမြောက်စေခြင်းလို့အပေကြမဲ့ပုဂ္ဂိုလ်တွေအင်္ဂုလိမာလာတို့ဆိုရင်မြတ်စွာဘုရားတရားတာမနာရရင်မိခင်ကြီးကိုတတ်ပြီးတော့ဝီစီငရဲ့ကြာမှာမြတ်စွာဘုရားရဲ့တရားနာကြားလိုက်ရတဲ့အတွက်ရဟန္တာဖြစ်ပြီးတော့ပြိဋိဘံဆံသွားတာအဲ့ဒီလိုဆင်းရဲဒုက္ခတွေကယ်တင်ခြင်းလို့အတည်ဉာဏ်တွေပေးခြင်းလို့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုစေခြင်းလို့ငါဘုရားပါရမီဖြည့်ခဲ့တာအဲ့တော့ဖျားရှင်ရဲ့ဇကားကရှင်းရှင်းလေးပဲဒါပေမဲ့အဲ့ဒီခန္ဓာထဲမှာကဖျားလောင်းလေးပဲဂုံမတ်တာပါပဲတဲ့တပ္ပညုတဉာဏ်လိုချင်တာဒါဂုံမတ်တာပဲအဲ့တော့လူတိုင်းလူတိုင်းဓမ္မစရိယဘွယ်လိုချင်တာဂုံမတ်တာပဲဒါမဆန်းပါဘူးဆိုပြီးတော့ဒီဇကားလေးကြားလိုက်ရတော့ဘုန်းကြီးစိတ်ထဲမှာဒါမဖြစ်နိုင်ဘူးဘုန်းကြီးဒီလိုတွေးပြီးတော့စိတ်မကောင်းဖြစ်ခဲ့ရတယ်အဲ့တော့မြတ်စွာဘုရားရဲ့ပါရမီဖြည့်ခြင်းကိုကြည်လို့ရှိရင်ပါရမီမြောက်တာအများကောင်းစားရေးအတွက်အများဆိုတာမှလူတွေရောနတ်တွေရောပြန်မာတွေရောဆွေမျိုးတွေရောဆွေမျိုးမတော်တဲ့သူတွေရောဆင်းရဲသားတွေရောတရောင်းသားတွေရောဘုန်းကြီးတို့တရောင်းသားတွေလည်းမြတ်စွာဘုရားကတရားဟောတော်မူပြီးတော့ကောင်းတဲ့ဒီနိဗ္ဗာန်ချမ်းသာကိုခံစားအောင်ကျင့်တော်မူခဲ့တာပဲနောက်ပြီးတော့တရိစ္ဆာန်တွေအတွက်ရောတရိစ္ဆာန်တွေဆိုရင်မြတ်စွာဘုရားအတန်လေးကြားလိုက်တာနဲ့တည်တဲ့အခါမှာနတ်ပြည်ရောက်သွားတာတွေအများကြီးရှိတာပဲဒါကြောင့်မို့ဘုန်းကြီးတို့စောစောကခန္ဓာမှာပြောကြားခဲ့တဲ့ဇာကားဟာတကယ်သာနောက်အောက်ကတရားနာတဲ့ပုဂ္ဂိုလ်ကြီးအတည်ယူသွားပြီဆိုရင်ဒါကြီးကမှားပြီးဖြစ်သွားနိုင်တယ်။ဒါကြောင့်ဘုန်းကြီးကဒါလေးကိုဟိုအပြစ်ပြောတာမဟုတ်ပါဘူး။နားလည်စေခြင်းလို့မြတ်စွာဘုရားဖျားဖြစ်အောင်ဆိုတာဂုံမံပေါ်လို့မဟုတ်ဘူး။တရားဟောခြင်းလို့စာပေမှာတိတိကျကျအတိညာဉ်နေပေးဝေခြင်းလို့တတဝါတွေကိုကယ်တင်ခြင်းလို့ဒါဟာအရင်းခံဖြစ်တယ်။ဒါလေးကိုဘုန်းကြီးကသိစေခြင်းလို့ဖျားခြင်းရဲ့လမ်းစဉ်ဖျားလောင်းရဲ့လမ်းစဉ်ဟာလည်းပဲပါရမီမြောက်တဲ့ကုသိုလ်တွေဖြစ်ဖို့ဆိုတာအဓိကဖြည့်ဆည်းခဲ့ပါတယ်။ဒါကြောင့်လဲဖျားဖြစ်ပြီးတော့တတ္တဝါတွေကိုကယ်တင်နိုင်ခဲ့တာပါ။နောက်ပြီးတော့ဖျားရှင်ရဲ့တပိတာဝကတွေအကြောင်းလေးဘုန်းကြီးအချိန်ရသလောက်ပြောဦးမယ်ပေါ့။ဘုန်းကြီးတို့ယနေ့ခေတ်လက်လန်းမီတလောက်ပြောရမယ်ဆိုလို့ရှိရင်ဖျားရှင်ရဲ့တပိတာဝကဖြစ်တဲ့ရှေးဆရာတော်ကြီးတွေအဆက်ဆက်သာသနာပြုကုသိုလ်တွေလှုပ်သွားခဲ့ကြတာ။ပါရမီမြောက်တဲ့ကုသိုလ်ကိုရွေးပြီးတော့လှုပ်သွားခဲ့တာစိတ်ဝင်စားဖို့ကောင်းတယ်။ဘုန်းကြီးပထမတစ်ချက်ပြောမယ်ပေါ့ဘုန်းကြီးတို့မြို့ပြင်ကြီးဆရာတော်ဆိုတာအဘိဓမ္မာမှာအင်မတန်မှထင်ရှားခဲ့တယ်ဟောဒီမြင့်ငယ်နန်းလေးကဥယျံတော်ရွာဇာတိပေါ့အဲ့တော့အဲ့ဒီဆရာတော်ကြီးရဲ့စိတ်ထားလေးတစ်ချက်ကြောင့်သာသနာအကျိုးအတွက်အများကောင်းကျိုးအတွက်ဆိုတဲ့စိတ်ထားလေးတစ်ချက်ကြောင့်ယနေ့သာသနာတမိုင်းမှာတမိုင်းကြောင်းတွေပြောင်းလဲသွားတာအများကြီးဖြစ်ခဲ့တယ်ဒါလေးကိုပြောပြပေးဦးမယ်ဘုန်းကြီးတို့အဲ့ဒီဥယျံတော်ရွာမှာမစိုးရင်ကြောင်းတကာကြီးအလောင်းဖြစ်တဲ့ဥသက်ရှည်တို့မိသားစုကအဲ့ဒီဇာတိပေါ့အဲ့ဒီဇာတိဖြစ်ပြီးတော့ငငယ်ရှင်တုန်းကတော့တိတ်ချင်းရဲတာရွာမှာပေါ်တဲ့ญาတိဘောတတိတဏ္ဏလေးကိုမြို့တက်ရောင်းပဝန်းကျင်လှည့်ရောင်းရတာနောက်ပွဲယုံတစ်ခုအနီးမှာရောင်းရင်းနဲ့ပွဲယုံလောက်ကိုစိတ်ဝင်စားတယ်သူတို့လောက်ကပင်ပန်းပြီးတော့အမျက်စွန်းနေတော့ပွဲယုံလောက်သမားကောင်းနဲ့ခင်အောင်လုပ်ပြီးတော့အဲ့ဒီအလုပ်ကိုဝင်လိုက်တယ်ဟိုကလည်းသဘောကျပြီးလက်ခံလိုက်တယ်အဲ့တော့ပွဲယုံလုံသမားဖြစ်တော်လည်းပဲသူတို့ကငါတို့ကပွဲယုံတာဝန်ဒီလိုစိတ်တက်မရှိဘူးပွဲယုံပိုင်ရှင်ဟာယေရှုရှင်ဆိုတဲ့ဒီလိုသဘောလေးမြင်မုံပေါက်တယ်အဲ့တော့တောက်ရည်သုံးရည်ဖြည့်တယ်မခိုင်းဘူးပွဲယုံပိုင်ရှင်ကမခိုင်းဘူးသူတို့နဲ့လည်းဘာမှမဆိုင်ဘူးဒါပေမဲ့ဒီအလုပ်ကိုသူတို့နှစ်နှစ်သက်သက်လုပ်တယ်မနေ့စောစောထားပြီးတော့ဒီပြည့်စည်လဲတယ်ဒီအလုပ်ကိုလုပ်တယ်အဲ့တော့ပွဲယုံပိုင်ရှင်ကသူတို့ရဲ့စိတ်တက်ကလေးတွေကိုသဘောကျတယ်ပေါ့ ဒီလိုနဲ့ငွေလေးစုမိလာတဲ့အခါပွဲရုံပိုင်ရှင်ကပွဲရုံတကူခွဲဖို့ရအကြံပေးတော့သူတို့ရှိတဲ့ငွေနဲ့ပွဲရုံပိုင်ရှင်ကနေပြီးတော့ထောက်ပံ့တဲ့ငွေကြေးနဲ့ပွဲရုံတကူတည်ထောင်လိုက်တာချမ်းသာသွားတယ်ပြောကြပါစို့ချမ်းသာသွားတော့လူတွေရဲ့အစွဲလန်းတိုင်းကိုယ့်ရဲ့ကိုယ်စားတည်ကိုသူတို့သာသနာပြုကျင့်ကြတာကုသိုလ်လုပ်ခြင်းတော့သူတို့ရဲ့ဆရာရင်းဖြစ်တဲ့မြို့ပြင်ကြီးဆရာတော်ကလည်းအဲ့ဒီချိန်မှာအသက်တော်ကကြီးလာပြီဆိုတော့ဥယျံတော်ရွာမှာပြန်ပြီးတော့တရင်သုံးတဲ့အချိန်မြို့မှာမနေတော့ဘူးအဲ့တော့ဥယျံတော်ရွာမှာတရင်သုံးတဲ့မြို့ပြင်ကြီးဆရာတော်ကိုဆရာရင်းကိုကြောင်းဆောက်လို့တဲ့အကြောင်းသွားပြီးတော့လျှောက်တယ်ဒီတော့ဆရာတော်ကြီးကဘလို့မိတ်လေဆိုတော့မောင်တက်ရှိတဲ့မင်းကလည်းတန်ခါအများကြီးနေနိုင်တဲ့ကြောင်းကြီးကြီးကိုဆောက်လုပ်နိုင်တယ်ထားဦးငါကလည်းပဲလာသည်မြတ်တန်ခါတွေကိုစာပေပို့ချနိုင်တယ်ပဲထားဦးစာတင်သားတွေကလည်းဒီရွာလာပြီးတော့စတဲ့ကြမယ်ထောက်အလုံးပြည့်စုံတယ်ဒါပေမဲ့ဒိုးရွာကရွာသိမ်းရွာငယ်လေးတဲ့တန်ဃာတွေအတွက်ဆွန်ကွန်းတောင်းအောင်မယူနိုင်ဘူးစတဲ့တိုက်အတွက်ကြောင်းကြီးဆောက်တယ်ဆိုရင်လဲစာချရီစတဲ့သားရီနဲ့စီကားမှာတင့်တယ်လားတပားနှစ်ပတရင်သုံးတယ်ဆိုရင်သာသနာအတွက်အကျိုးမရှိဘူးဟောဒီဖရာကြီးကြောင်းတိုက်မန္တလေးမြို့မှာတော့တန်ဃာတွေကများပြီးဆောက်အောင်ကမလုံလောက်ဘူးလို့ငါကြားမိတယ်အဲ့တော့ဖရာကြီးကြောင်းတိုက်မှာစာချဘုံကြီးလည်းပဲအရန်တဲ့စာတင်သားတန်ဃာတွေလည်းအရန်တဲ့ဆွမ်းလောင်းကြမဲ့မြို့သူမြို့သားတွေလည်းအရန်တဲ့အဲ့ဒီနေရာသွားဆောက်လို့ရှိရင်တော့သာသနာအတွက်ကျိုးရှိမယ်တဲ့အဲ့တော့ဘယ်နေရာမှာပဲဆောက်ဆောက်ငွေကြေးပုံကြတာချင်းတော့တူတူပါပဲတဲ့ဒါကြီးမဲ့လို့အဲ့ဒီလိုနေရာမျိုးမှာသွားပြီးတော့ကြောင်းဆောက်ရင်သာသနာအတွက်ကျိုးရှိမယ်ဆိုပြီးတော့တပည့်ဖြစ်တဲ့လူကိုဆုံးမစကားပြောကြလိုက်တာအဲ့တော့အလုတ္တမဘဝနေပြီးတော့ဘုန်းကြီးတို့ချမ်းသာလာတဲ့တရားဥသက်ကြီးရလေသူတော်ကောင်းစိတ်တဲ့အခန်းရှိတော့သူ့ရဲ့ဆရာရင်းဖြစ်တဲ့မြို့ပြင်ကြီးဆရာတော်ရဲ့စကားကိုနားထောင်ပြီးဖျားကြီးတိုက်မှာသွားပြီးတော့တေသားเจ้าကြီးတစ်ယောက်ဆောက်လိုက်တယ်။နောက်တေသားเจ้าကြီးကမီးလောင်သွားတော့အလဲထိုက်ကြီးဆိုတာကိုလည်းပဲဆောက်လိုက်တယ်။သူ့ဆရာရင်းအတွက်တော့နေဖြစ်တဲ့เจ้าလေးတစ်ဆောင်တေးသေးလေးမြို့ပြင်ကြီးဆရာတော်အတွက်ဆောက်လိုက်တယ်။နောက်ပိုင်းမှာဒီဆုံးမစကားကိုခြေခံပြီးတော့မစိုးရင်เจ้าတိုက်ကြီးဆိုတာဥပ္ပစီဥယင်နေရာဝယ်ယူပြီးတော့เจ้าတိုက်ကြီးတီထောင်လိုက်တာခုဆိုရင်မစိုးရင်တိုက်တစ်တည်းပွာလာခဲ့တယ်အဲ့တော့ဆရာတော်ကြီးရဲ့သာသနာတော်အတွက်အကျိုးများဖို့အများအတွက်ဆိုတာသာသနာအတွက်အကျိုးများဖို့ဒီစိတ်ကလေးနဲ့ဒီပါရမီကုသိုလ်စိတ်ကလေးနဲ့ညွှန်ကြားလိုက်တဲ့အဆုံးအမကြောင့်ယနေ့မစိုးရင်တိုက်ကြီးတွေပေါ်ထွက်လာတယ်တိုက်ပွဲတွေပေါ်ထွက်လာဒီတိုက်ကစာတင်စာချတွေဒေါန်ဒေါန်မီတွေအများကြီးပြီးဝန်သားပွဲရဆရာတော်ကြီးအများအများစွာတနိုင်ငံလုံးမှာအများဆုံးပေါ်ထွက်ပြီးတော့ယနေ့သာသနာတော်မှာသာသနာတောင်ကိုထမ်းဆောင်နေကြတာဟာဘာကြောင့်လဲမြို့ပြင်ကြီးဆရာတော်ရဲ့အရင်စဉ်အမြင့်မြေကဆိုသလိုပဲမြို့ပြင်ကြီးဆရာတော်ရဲ့အများကျိုးအတွက်သာသနာတော်အတွက်ဘုရားရှင်သာသနာကြီးပွားဖို့အတွက်ဒီတစ်ချက်ကလေးနဲ့ဘုန်းကြီးတို့သာသနာတမိုင်းကြောင်းကြီးတစ်မျိုးပြောင်းလဲသွားခဲ့တာသာသနာမှာမစိုးရိမ်အတွက်တည်းဟာဘုန်းကြီးတို့စာသင်တိုက်တွေဘယ်စာသင်တိုက်တွေပဲရှင်းရှင်းဘုန်းကြီးတို့တောင်းတောင်းမီစာချဘုန်းကြီးတွေသာသနာဝန်ထမ်းတွေအများဆုံးထွက်တဲ့နေရာကြီးဖြစ်သွားတာမြို့ပြင်ကြီးဆရာတော်ရဲ့ဘုန်းကြီးတို့ရေရှည်မျော်မြင်တဲ့ပါရမီကုသိုလ်ကိုမြတ်နိုးတဲ့သာသနာတော်အကျိုးအတွက်လိုလားတဲ့ဒီစိတ်သက်တစ်ချက်ကြောင့်ကြောင်းလဲသွားတာဒါမျိုးပြောလို့ဘုန်းကြီးတို့ရပါတယ်တကယ်လို့မြတ်ဘုန်းကြီးတို့သူ့လူကိုယ်လူဆရာတော်မျိုးဆိုရင်ကိုယ်အတွက်ဟာကောင်းတာပေါ့ရွှေချောင်းကြီးတွေစောက်ခိုင်းတပါးတည်းတည်မယ်သာသနာအတွက်ဘာကျိုးရှိမှလဲဒါလေးတွေကဘုန်းကြီးတို့အင်မတန်မှစဉ်းစားစရာကောင်းတဲ့အချက်ကလေးတွေပေါ့ဒါကြောင့်ဘုန်းကြီးတို့ရှေးဆရာတော်ကြီးတွေဖျားရှင်ရဲ့လမ်းစဉ်ကိုလိုက်ပြီးတော့ကိုကျိုးအတွက်ငဲ့ွက်လူလာခြင်းမရှိဘဲနဲ့သာသနာတော်အတွက်အများကောင်းကျိုးအတွက်ဆောင်ရွက်ခဲ့တယ်။တန်ត្រာမလူကြီးအတွက်ပါရမီကုသိုလ်တွေဆောင်ရွက်ခဲ့တယ်။ဒါကြောင့်ဘုန်းကြီးတို့သာသနာတမိုင်းမှာမစိုးရိမ်ဆိုတာပေါ်လာတာမြို့ပြင်ကြီးဆရာတော်ဖျားရဲ့စိတ်ထားကြောင့်ဆိုတာဘုန်းကြီးတို့ရှင်းရှင်းလင်းလင်းသိခွင့်ရပါတယ်။ဒါလေးတွေကတိတ်ပြီးတော့မျက်နှိုးစရာကောင်းတဲ့အကျင့်ပါရမီဖြစ်စေနိုင်တဲ့အကျင့်တွေဒါလေးကိုဘုန်းကြီးပြောချင်တယ်ပေါ့နောက်တစ်ချက်ဘုန်းကြီးတို့မနိုင်ကောင်းပေမဲ့တခုပြောဦးမယ်ပေါ့ဘုန်းကြီးတို့များကြကြဆရာတော်ကလက်ရှိဆရာတော်လက်ရှိဆရာတော်ဟာဘုန်းကြီးတို့တက်တော်43နှစ်ဝန်းကျင်လောက်မှာဒီเจ้าကိုဘုန်းကြီးကိုလွှဲအပ်သွားတယ်လွှဲတဲ့အခါမှာဆရာတော်ကဘုန်းကြီးကိုမိန်ကြားဘူးတယ်ပေါ့ဆရာတော်အနေနဲ့ဆွေမျိုးကြီးကဆွေမျိုးချင်းကိုပဲလွှဲစီကြတာဒီကြောင့်ဘုန်းကြီးကဆွေမျိုးတော်တော်တယ်ဒါပေမဲ့လို့ဆွေမျိုးကနည်းနည်းလေးလှမ်းနေပေါ့ဒါပေမဲ့ဆရာတော်ကသူများတွေတိုက်တွန်းတဲ့စကား ရှင်မျိုးရဲ့စကားကိုနားမထောင်မဲနဲ့ဘုန်းကြီးကိုကြောင်းလွဲဖို့62ခုနှစ်ကရွေးချယ်ပြီးတော့ဟောဒီကြောင်းကိုအပ်လိုက်တယ်ပေါ့အပ်လိုက်တဲ့ကဆရာတော်ကဘုန်းကြီးကိုဗာပြောလဲဆိုတော့တပည့်တော်ကတဲ့တပည့်တော်သွေးနဲ့ချွေးနဲ့တီထောင်ထားတဲ့ဟောဒီမြတ်စွာဘုရားကြောင်းတိုက်ကိုဆွေကြောင်းမျိုးကြောင်းမဖြစ်ချင်ပါဘူးတဲ့ဒီစကားလေးတခွန်ပြောတယ်သာသနာအတွက်အကျိုးရှိတဲ့အကြောင်းဖြစ်စေခြင်းလေအဲ့တော့အနည်းဆုံးတန်ခါ50လောက်ရှိတဲ့စာသင်တန်းလေးဖြစ်ရင်တပည့်တော်ကျေနပ်ပါပြီတဲ့တပည့်တော်ရဲ့ဆရာကလည်းပဲပြန်တော်မူကနီးမှစာသင်တိုက်ထောင်ဖို့သူဂျေစုကိုဆက်ချင်လို့ရှိရင်စာသင်တိုက်လေးတစ်ခုထောင်ပါလို့မိန်သွားတယ်တပည့်တော်ကတရားဟောနေရတာနည်းလှည့်သွားနေရတာရုတ်တရက်လေရင်ပြကြလို့ကားတစ်ခုခုဖြစ်လို့သေသွားနိုင်တယ်တပည့်တော်သေသွားရင်ဒီเจ้าဟာဆွေเจ้าမျိုးเจ้าကြီးဖြစ်ပြီးတော့ဖျားဘူးလာကြတဲကြခိုးကြစားကြတောက်ကြသာသနာအတွက်အကျိုးမရှိတဲ့အကြောင်းဖြစ်သွားနိုင်တယ်ဒါကြောင့်တပည့်တော်ဆွေเจ้าမျိုးเจ้าမဖြစ်ခြင်းစာသင်တိုက်လေးဖြစ်ပြီးတော့သာသနာအတွက်အကျိုးရှိစေခြင်းလို့ဦးစင်းကိုအပ်တာပါဒါဆရာတော်ကအေးစီစီရှိတဲ့အခါကျဘုန်းကြီးကိုမင်ကြားခဲ့တယ်အဲ့တော့ကြည့်နော်မြတ်ဆက်ကြဆရာတော်သူ့ချွေးနဲ့သွေးနဲ့တီထောင်ခဲ့တဲ့เจ้าတိုက်နောက်ပြီးတော့တတ်တော်43 44လောက်ပဲရှိသေးတယ်ဘုန်းကြီးတို့ဒီเจ้าကိုလွှဲတဲ့အချိန်မှာအဲ့တော့တတ်တော်ငယ်ငယ်လေးရှိသေးတယ်ဒီเจ้าကိုသွေးတန်တက်ကနှစ်ဦးပိုင်တော့မဟုတ်ပါဘူး။ဘုံကြီးတဦးတည်းပဲ။သူကလှူဒန်းလိုက်တယ်။တော့ဘာပြောသေးတယ်ဆိုတော့ဘုံကြီးတက်ကမကြည်ညိုတဲ့နေ့မတဲ့တဲ့နေ့ကိုတပိတ်ကိုပရိခရာဆင်းပြီးယူပြီးတော့เจ้าကဆင်းသွားမယ်လွတ်လွတ်ကျွတ်ကျွတ်အပ်နိုင်တယ်။ဘေးကပြောတဲ့ကဆရာတော်ကပြန်ပြောလေးရှိတယ်ပေါ့။အဲ့တော့ဆရာတော်ရဲ့သာသနာစိတ်တစ်ခုတည်းကြောင့်ဘုံကြီးတို့ယနေ့မြတ်ဆက်ကြအကြောင်းတိုက်ဆိုတာပေါ်ပေါက်လာခဲ့တယ်။ရဆက်ကြကြောင်းတိုက်ပေါ်ပေါက်လာတဲ့အတွက်သာသနာမှာဘုန်းကြီးတို့အတိုင်းတာတစ်ခုတည်းဘုန်းကြီးတို့ကြီးကြီးကျယ်ကျယ်ကြီးမဟုတ်တောင်မှတိုင်းတာတစ်ခုတည်းသာသနာတောင်ကိုထမ်းဆောင်ကြမယ်မျိုးဆက်တည်းပေါ်လဲပေါ်ထွက်ခဲ့ယခုလဲပေါ်ထွက်စေ။နောင်လဲပဲဘယ်ချေတိုင်းတာတည်းပေါ်ထွက်မယ်ဆိုတာပြောလို့မရပါဘူး။အဲ့တော့ဘုန်းကြီးတို့ညဆက်ကြဆရာတော်လဲပဲဖျားရှင်ရဲ့သားတော်ပြီးပြီးရှေးနောင်တော်ကြီးတွေမြို့ပြင်ကြီးဆရာတော်ကြီးရဲ့စိတ်သက်ကိုတူးယူပြီးတော့ဘုန်းကြီးတို့အများကြီးအတွက်သာသနာကောင်းကျိုးအတွက်လှုပ်ဆောင်သွားခဲ့တာယနေ့အချိန်မှာအသီးပွင့်နေတဲ့သာသနာအတွက်ကိုကျိုးအတွက်မဟုတ်ပေမဲ့သာသနာအတွက်ဘလောက်ထိအကျိုးရှိလဲသာသနာအတွက်မျှော်မှန်းလိုက်တာနဲ့ဆရာတော်တွေရဲ့နှလုံးသားထဲမှာပါရမီတွေဘလောက်ထိရင်သန်သွားမလဲဒါလေးတွေကဘုန်းကြီးတို့ကြည်ညိုအားကျစရာကောင်းတဲ့အချက်ကလေးတွေပေါ့ဒါလေးတွေကကြည်ညိုစရာကောင်းတယ်လို့ကြည်ညိုရုံနဲ့မပြီးဘူးကိုယ်တိုင်လည်းပဲတုလိုက်ပြီးတော့ကျင့်သုံးရမယ်သာသနာနဲ့တွေ့ဆုံခိုင်းဗုဒ္ဓဘာသာဝင်လာပြီးတော့ဖြစ်ခိုင်းဘုရားရှင်သာသနာတော်ကိုကြည်ညိုတဲ့ဥပါဒကဥပါတိကဖြစ်ခိုက်ယိုယိုကုသိုလ်ရွေးမလားပါရမီကုသိုလ်ကိုလုပ်မလားဒါလေးကိုဘုန်းကြီးကခွဲခွဲပြားပြားကိုယ့်ကိုယ်ကိုသိစေခြင်းလို့ပါရမီကုသိုလ်ဆိုတဲ့တရားကိုဟောပေးတာပါနောက်ဆုံးအနေနဲ့ဘုန်းကြီးတို့တောင်မြုံမာကနောင်ဆရာတော်ဘုရားကြီးဒီဆရာတော်ကြီးရဲ့ဘုန်းကြီးတို့နေခဲ့တဲ့မာကနောင်ဆရာတော်ကြီးရဲ့ပါရမီမြောက်တဲ့ကုသိုလ်လေးကိုဘုန်းကြီးနောက်ဆုံးပြောကြားခြင်းနဲ့ပေါ့ဒါလက်လန်းမိခဲ့တဲ့ဟာလေးတွေကိုပြောပြတယ်ဘုရားရှင်ဘလို့ကျင့်သုံးခဲ့တယ်ဝိသကကြောင့်မကြီးဘလို့ကျင့်သုံးခဲ့တယ်ဒါလေးတွေကိုတဘာဝနဲ့ဘုန်းကြီးပြောပြီးနောက်ဆုံးအနေနဲ့တောင်မြုံမာကနောင်ဆရာတော်ကြီးရဲ့သာသနာပြုရည်ရွယ်ချက်ဒါလေးကိုပြောပြပေးမယ်ဘုန်းကြီးတို့မာကနာယုံကျောင်းတိုင်ဆိုတာတန်ဃာတော်တထောင်ကျော်တည်င်းသုံးနေဘုန်းကြီးတို့လည်းအဲ့ဒီမှာအစာအဆုံးစာချဘုန်းကြီးကျောင်းဘုန်းကြီးဖြစ်တဲ့အထိနေခဲ့တယ်ပေါ့ယနေ့မြတ်ဆက်ကြဆိုတာကမာကနောင်ကျောင်းတိုင်ရဲ့ဘုန်းကြီးတို့နောက်ဆက်တွဲအကျိုးဆက်ကလေးတွေအဲ့တော့ဆရာတော်ကြီးဟာသာသနာပြုခဲ့တယ်စာသင်တန်းကြီးထောင်ပြီးတော့သာသနာပြုခဲ့တဲ့အတွက်တနိုင်ငံလုံးမာကနောင်ကျောင်းတိုက်ထွက်ဆိုတာဘုန်းကြီးတို့တနိုင်ငံလုံးအနှံ့နိုင်ငံခြားကြီးရှိတယ်နောက်ပြီးတော့ဆရာတော်ရဲ့သာသနာကလည်းမြန်မာပြည်တွင်မှာကကဘာအနှံ့တီမာကနောင်သာသနာဆိုတာကြော်ကြားခဲ့တယ်နောက်ဆရာတော်ကြီးရေးခဲ့တဲ့ကျမ်းစာတွေယရဏဂုံကြီးကိုကျင်ပြည်တန်းမှာအနာဂတ်သာသနာကြီးဒီကျမ်းစာတွေကသူတော်ကောင်းဖြစ်အောင်ဘလောက်ထိယနေ့ချင်းဒီထောက်ပံ့နေတယ်လေဒါလေးတွေကလည်းဘုန်းကြီးတို့ဆရာတော်ရဲ့လုပ်ငန်းတွေဘလောက်ကြီးကျယ်တယ်လေအဲ့တော့ဆရာတော်ဘလို့ရည်ရွယ်ချက်နဲ့လုပ်ခဲ့တယ်ဒါလေးကိုဘုန်းကြီးနည်းနည်းပြောပြပေးမယ်ဆရာတော်ရဲ့ရည်ရွယ်ချက်ကကိုရီတယောက်ချမ်းသာရောက်ဖို့ခုလောက်ကြိုးကိုအာမထုတ်ဘူးဗုဒ္ဓမြတ်စွာသာသနာကြီးရှေးကားဘုရားလက်ထက်ကလင်ယတိတကူထက်မညိုးဘူးအာဂျူမန်တဲ့ငါဆောင်ရွက်သည်ဆက်လက်တည်တံ့ပါစေသောဆရာတော်ရဲ့ကြည်ရွယ်ချက်ကိုရီတယောက်ချမ်းသာရောက်ဖို့ခုလောက်ကြိုးကိုအာမထုတ်ဘူးတဲ့ဆရာတော်ဟာသာသနာအတွက် ကျန်စာရီတကြံပြီးတကြံတကြံပြီးတကြံတန်ဃာတော်ရီအတွက်ဘာသာတိကကျန်စာရီရေးသားခဲ့တယ်။လူသားရီအတွက်သာသနာတော်ကြီးနဲ့နိုင်ငံဘဝမြင့်တင်ဖို့အနာဂတ်သာသနာရေးလူတွေကိုကျင့်တရားကောင်းဖို့ကိုကျင့်ပြီးတယ်မှာယတနာသုံးပါးဟုကြီးညိုတဲ့အခါမိယိုဖလာမဖြစ်စေခြင်းလို့ယတနာဂုံကြီးကျမ်းပေါင်းများစွာရေးသားခဲ့တယ်လူအတွက်ရောရှင်အတွက်ရောဘုန်းကြီးတို့ကိုယ်တိုင်ဆရာတော်ရဲ့စာအုပ်တွေနဲ့လူလားများပြီးတော့သာသနာတော်ကိုထမ်းဆောင်ခဲ့တယ်။အဲ့တော့ဆရာတော်ဒီလောက်လှုပ်ခဲ့တာချမ်းချမ်းသာသာလေးလှုပ်ခဲ့ရသလားဘယ်ဟုတ်ပါမလဲ။စာတင်သားဘဝတော်ကလည်းဆင်းရဲလိုက်တာမျက်လုံးကွယ်လူနိဗ္ဗာန်အထိစာရီကြိုးစားခဲ့ရတယ်။ဆွန်ရင်ကလည်းပခုတ်ကူမှာငက်ပြဲလို့အဆင်မပြေခဲ့ဘူး။နောက်ဘုန်းကြီးတို့ကျောင်းဘုန်းကြီးဖြစ်တော့ရောကျောင်းဘုန်းကြီးဖြစ်တော့ဘုန်းကြီးတို့ဒုတိယမဟာကဏ္ဍကိုဆရာတော်ကဩဝါဒပေးတဲ့ထဲမှာပါဠိပါလဲဆိုတော့ဆရာတော်တဲ့တင်ငန်းဝူကြီးအတွက်လည်းပဲကြောင်ဘုံကြီးဖြစ်တာတော့မှဆင်းရဲလိုက်တာနှစ်ထပ်တင်ငန်းကြီးတစ်ထည်ကိုဒီတိုင်းဝတ်လိုက်လို့ရှိရင်မြန်မြန်ကုန်သွားမှာစို့လို့အလဲကနေပြီးတော့ထက်ချမ်းခွဲလိုက်တယ်တဲ့ထက်ချမ်းခွဲပြီးနှစ်ခန်းလေးတွေလုံးပြီးတော့တချမ်းကိုခောက်ပြီးတော့သိမ်းထားရတယ်တချမ်းပဲဝတ်ရတယ်အဲ့တော့အဝတ်ဆင်းရဲလိုက်တာနှစ်ထပ်တင်ငန်းကြီးတစ်ထည်တောင်မှလုံးချင်းမဝတ်နိုင်ဘူးထက်ချမ်းချမ်းပြီးတော့တချမ်းကိုချုံတချမ်းကိုစုံမှနောက်တချမ်းချုံမယ်ဆိုတဲ့ရည်ရွယ်ချက်နဲ့ရှင်းရှင်းရဲရဲလုပ်ခဲ့ရတယ်နောက်ပြီးတော့ဘုန်းကြီးတို့စာချဖို့အတွက်ကြောင်းရောဆရာတော်ကဝီနီးတိတ်ပြီးတော့လေးစားတာဝီနီးလေးစားတော့ဒဂရမတွေထံအလူမကံဘူးတန်ဃာတွေများလာတော့စာချစရာမရှိဘာလုပ်လဲတစ်ပင်အောင်မှာဘလက်ဘုတ်ထောင်ပြီးတော့ဘလက်ဘောထောင်ပြီးတော့ဘုန်းကြီးတို့စာချတယ်တဲ့ကြည်နော်ဆရာတော်ရဲ့လုပ်ပုံကိုင်းပုံဘုန်းကြီးတို့အများစုကကြောင်းမရှိဘူးဆိုရင်ဆင်းရဲလိုက်တာလူတွေကြီးပြောပြမှာစာချရတာကြောင်းကိုမရှိဘူးလူကျင်အောင်ဝေဝေဝိုင်းပြီးတော့တွေဝိုင်းပြီးတော့ပြောချင်ပြောကြမှာဆရာတော်တော့မပြောပါဘူးအဲ့တော့ဘာလဲအလုပ်ဖြစ်ဖို့အဓိကတစ်ပင်အောင်မှာဘောထောင်ပြီးတော့စာချလိုက်တာပဲတင်ငန်းမရှိဘူးလူတွေရှိမကြီးပါဘူးအလှူမခံပါဘူးတင်ငန်းထချမ်းခွဲတချမ်းကိုသိမ့်တချမ်းကိုဝက်သာသနာလို့လှုပ်လိုက်တာဒီနည်းနဲ့ဆင်းဆင်းရဲရဲစူးစားလာလိုက်တာဘုရားတို့သာသနာတော်အတွက်မာဂန္ဓာယုံဆိုတာကျမ်းစာဘက်ကကြည်ကြည်အနေထိုင်ဘက်ကကြည်ကြည်စိတ်ထားဘက်ကကြည်ကြည်စာပေဘက်ကကြည်ကြည်နောက်ပြီးတော့သာသနာမှာယနေ့မာဂန္ဓာတိုက်ထွက်တယ်ဘုန်းကြီးတို့များဆက်ကြပါဝင်တနိုင်ငံလုံးအနှံ့သာသနာပြုနေကြတာဆရာတော်ကြီးဒီလိုဆင်းရဲပင်ပန်းခံပြီးတော့ကြိုးစားခဲ့တာဘာကြီးရွယ်ချက်နဲ့လဲကိုရီတရားချမ်းသာရောက်ဖို့ခုလောက်ကြိုးကိုအာမထုတ်ဘူးတဲ့ကိုချမ်းသာဖို့ကိုစိန်လေးနဲ့နေနိုင်ဖို့အတွက်တလောက်ကြီးဆင်းရဲခံပြီးလောက်တာမဟုတ်ပါဘူးတဲ့ဗုဒ္ဓမြတ်စွာသာသနာ၏ရှေးကာဘုဗ္ဗလက်ထက်ကလင်ယတိတကိုထမညိုဘူးအာကျိုးမန်တဲ့ငါဆောင်ရွက်သည်ဆက်လက်တည်တံ့ပါစေတော်မြတ်စွာဘုရားရဲ့သာသနာဘုရားရှင်လက်ထက်ကလေးကမင်းကြီးမင်းသားတွေကဝတ်ပြီးတော့သာသနာလုပ်ကိုထမ်းဆောင်ခဲ့တယ်သာသနာတော်ကြီးဂုဏ်ကျက်တည်ရှိခဲ့တယ်အဲ့ဒီမြတ်စွာဘုရားသာသနာတော်ကြီးရေရှည်တည်တံ့နိုင်ဖို့ညှို့နှွမ်းမသွားဖို့သူကြိုးစားတာပါတဲ့အဲ့တော့အများကောင်းကျိုးအတွက်သာသနာအတွက်ကြိုးစားတာပါကိုဒီတယောက်ချမ်းသာရောက်ဖို့အတွက်ဒီလောက်ကြီးလုပ်တာမဟုတ်ပါဘူးတဲ့ကဲဘုန်းကြီးတို့ဆရာတော်ရဲ့စိတ်တဲ့ဘလောက်အာဇာနည်ပီတာလဲဘလောက်ပါရမီတွေဖြစ်လိုက်မလဲဘုန်းကြီးတို့တွေးကြည့်တွေးကြည့်တယ်လို့သိတာပါတယ်နောက်တစ်ခုကဘာလဲဆိုတော့ဆရာတော်အဋ္ဌံလေးတစ်ခုကဗုဒ္ဓမြတ်စွာလောင်းလျာတုန်းကနောက်ဆုံးအထိပါရမီလူနဲ့များစွာချမ်းသာရေးမှုအသက်ပေးလို့ဖြစ်ခဲ့သည်ဗုဒ္ဓမြတ်စွာသာသနာအတွက်တော့ငါးပါးသက်ဆုံးစေမည်။နောက်မဆုံးပေါင်းခုလိုတွေးလိုကုသိုလ်ရေးမှုကြိုးစားမည်တရားတော်တိတ်တံ။ဖျားရှင်အလောင်းတော်ဟာဘဝများစွာအသက်တည်ပြီးတော့ပါရမီဖြည့်ပြီးသာသနာတော်ကြီးတည်ထောင်ခဲ့ရတာပါတဲ့။ဗုဒ္ဓမြတ်စွာသာသနာအတွက်တော့ငါးပါးသက်ဆုံးစေမည်။မစားရလို့ငတ်သိမ်သေးပေစေ။ငါမအပ်တဲ့နည်းနဲ့တော့အလှူမခံဘူး။ကြောင်းမရှိကြောင်းမရှိသစ်ပင်အောင်မှစားချမယ်။ကြောင်လူတန်းနိုင်ပါတယ်ကြောင်ဘာတွေလိုနေပါတယ်မကြော်ညာဘူးအလှူမခံဘူးဝီနီးနဲ့မဆက်တာငါမလုပ်ဘူးအသက်သေးရင်သေပဲစီငါသာသနာအတွက်လုပ်မယ်ဗုဒ္ဓမြတ်စွာသာသနာအတွက်မှုငါသာသနာအတွက်တော့ငါပါသက်ဆုံးစေမည်နောက်မဆုံးပေါင်းခုလူတွေလူကုသိုလ်ရေးမှုကြိုးစားမည်တဲ့အဲ့တော့ပါရမီကုသိုလ်အတွက်ကြိုးစားတာပါတဲ့အသက်သေးရင်သေပါစီကြောင်မရှိကြောင်မလုံလောက်နေပါစီဖြစ်တယ်လို့နေမယ်တစ်ပင်အောင်စားချမယ်ဝစီယာမရှိတင်ငန်းကိုထွက်ဝက်ခွဲပြီးတော့တချမ်းဝက်မယ်ဒီလိုဆင်းရဲခံတာသိရင်သေးပါစေဘုရားရှင်သာသနာတော်ကြီးကိုတွက်ငါလုံမယ်ငါတွက်ပါရမီပြည့်ဖို့လုံမယ်ဒီစိတ်နဲ့လုံတာပါတဲ့ကဲဆရာတော်ကြီးရဲ့စိတ်တဲ့ဘလောက်များပါရမီပြည့်သွားလိုက်လဲ ဘလောက်များကြည်ညိုစရာကောင်းလိုက်တယ်။အဲ့တော့ဘုန်းကြီးကအတူယူနိုင်ဖို့အတွက်မြို့ပြင်ကြီးဆရာတော်ရဲ့စိတ်တယ်။မြို့ပြင်ကြီးဆရာတော်ရဲ့ဒီသာသနာကျိုးအများကောင်းကျိုးဆိုတဲ့စိတ်တလေးကြောင့်ယနေ့သာသနာသမိုင်းမှာဘလောက်တီအံ့ဩစရာကောင်းလောက်အောင်ပြောင်းလဲသွားတယ်။နောက်ပြီးတော့ဘုန်းကြီးတို့ရဲ့ဆရာညဆက်ကြဆရာတော်ညဆက်ကြဆရာတော်ရဲ့သာသနာစိတ်တဲ့ကြောင့်ယနေ့သာသနာသမိုင်းမှာဘလောက်တီတမျိုးတစ်ပုံတိုင်းတာတခုတည်းထိုက်တဲ့တဲ့လောက်ပြောင်းလဲသွားတယ်လေ။တောင်မျိုးမာကန္တာယုံသာသနာစိတ်တဲ့ဒီစိတ်တဲ့ကြောင့်ယနေ့ချင်းဒီကဘာမှာမာကန္တာယုံဆိုတဲ့နာမည်ဟာမြန်မာတွေမကဘဲနဲ့ကဘာတိဘလောက်ပြန့်နှံ့ခဲ့တယ်လေ။ဒါတွေကဘာအတွက်ကြောင့်လဲ။သာသနာအတွက်အများကောင်းကျိုးအတွက်တန်ត្រာမှာလွတ်မြောက်ရေးအတွက်ပါရမီမြတ်နိုးတဲ့ကုသိုလ်စိတ်ကြောင့်ဘလောက်တိအကျိုးတရားတွေများခဲ့တယ်လေ။ဒါလေးကိုဘုန်းကြီးကဟောပြပါတယ်။ယနေ့တကဥမောင်မောင်ဦးတို့မိသားစုတရားနာကြတဲ့ဆရာလေးတွေအာလုံတရားနာပရိသတ်တွေပါရမီကုသိုလ်ကိုမြဲမြံနိုးနိုးနဲ့ဖြစ်ကျင့်နိုင်ဖို့အတွက်ဘုန်းကြီးကပါရမီကုသိုလ်ဆိုတဲ့တရားကိုယနေ့ဓမ္မလက်ဆောင်မွေးနေ့ဖြစ်ပေးပါတယ်ဒီတရားတော်ကိုနာယူပြီးတော့ပါရမီကုသိုလ်ကိုမြဲမြံနိုးနိုးကျင့်ကြံကြိုးကိုအားထုတ်နိုင်ကြပါစေကိုယ်တိုင်ကျင့်ကြံကြိုးကိုအားထုတ်ပြီးတော့ကိုယ့်ရဲ့မျိုးဆက်တွေကိုလည်းပဲပါရမီကုသိုလ်ကိုမြဲနိုးတက်အောင်တွင်တွင်ဆုံးမအမွေပေးနိုင်ကြပါစေဒီနေရာဖြင့်နှလုံးသားထဲမှာပါရမီတွေရင့်တန်ပြီးမညံပူညံဖြင့်နိဗ္ဗာန်ချမ်းသာကိုကိုကြီးကိုငါလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း။ကဲရှိစေချာမြဝေချာတို့လိုက်ဆို